Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေခင်ပြကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ28ရက်တောက်ချန်နေမနေခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်တော်ချင်းတို့တက်ပါဒီမနက်ကတဲ့ရင်တွေကိုကိုချောင်းနဲ့အတူကြီးညာပေးမှာပါအမေရိကန်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံက IS တွေကြောင့်အဖွဲ့ကွဲပြောခွင့်ရတည်ဆုံးခဲ့ကြောင်းအတည်ပြုနိုင်ခဲ့ပါပြီထိုင်းနိုင်ငံမှာပျောက်ဆုံးသွားတဲ့နှစ်နှစ်သားရွယ်ကလေးငယ်ကိုသူ့ရဲ့တည်ဆုံးမှုအတွက်တည်ဆုံးတော့တာကိုပြန်လည်တွေ့ရှိရပြီသူ့တည်ဆုံးမှုအတွက်သူ့ရဲ့အလောင်းကိုဒုတိယအကြိမ်မြောက်ခွဲစိတ်ဆစ်ဆေးဖို့အတွက်လုပ်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအမေရိကန်အစိုးရမှာတော့ဒီအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်တာ6ရက်တာရှိလာပြီဖြစ်ပါတယ်တခါမြန်မာနိုင်ငံမှာတော့ဝန်ထမ်းအဖွဲ့အစည်းယာဒူးတွေမှာတာဝန်ယူတဲ့သူတွေဟာသူတို့ရခဲ့တဲ့ဘွဲတွေနဲ့ပတ်သက်ပြီးအငင်းပွားပွဲဖြစ်နေတာနဲ့ပတ်သက်တဲ့သတင်းများကြမှာတော့
ဒီဟဝိုင်းယားကမာယူနီဗာစီတီရဲ့ EDA Business School နဲ့သူတို့နဲ့တွဲပြီးလုပ်တာကျွန်တော်ကတော့ပြန်ပြီးသုံးသပ်ဆွေးနွေးနေတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ခုနပြောရတဲ့ချက်ပေါ့နော်နံပါတ်1ကဒီဖွဲ့တွေပြီး
သတင်းတွေအပြီးမကြာခင်မှာတင်ပြသွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူ1990တွတ်တော်ကိုယ်စားလှယ်တူဦးဖြစ်ခဲ့တဲ့ဦးထောင်ကိုတန်းကွယ်လွန်သွားပြီဖြစ်ပါတယ်။ဒီအကြောင်းလေးကိုလည်းတင်ပြအောင်ပါပါ။နောက်ပိုင်းမှာပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရင်းနဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လွင်ပြောပြပေးပါအောင်ဗျာ
အမေရိကန်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံက IS စစ်တပ်အဖွဲ့ကပြောခွင့်ရဖြစ်သူတည်ဆုံးခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့ဒီအဖွဲ့ကိုခြေမုံဖို့အတွက်စ조사နေမှုတွေမှာတိုးတက်မှုတွေပုံမှန်ရရှိခဲ့တယ်လို့အမေရိကန်စစ်တပ်ကပြောကြားလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံက IS စစ်တပ်အဖွဲ့ရဲ့ပြောခွင့်ရဆူတန်အဇစ်အဇမ်ကိုတနင်္လာနေ့ကအာဖဂန်နစ္စတန်နိုင်ငံနန်ဂါဟာခရိုင်ထဲမှာပြုလုပ်တဲ့အမေရိကန်ရဲ့လေကြောင်းစစ်ဆင်ရေးကနေတည်ဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရကပြောပါတယ်ဒီတိုက်ခိုက်မှုမှာနောက်ထပ် IS စစ်တပ်တဦးလည်းတည်ဆုံးခဲ့ကြောင်းပြောခဲ့တယ်လို့တိုက်ခိုက်မှုမှာတော့အရက်သားထိခိုက်တည်ဆုံးဒဏ်ရာရမှုတစ်ခုမှမရှိဘူးလို့လည်းပြောပါတယ
်အမေရိကန်ပြည်တော်စုမှာဆူကရန်ရတချို့ယာယီဆိုင်နေကြရတာမနေ့ကဆိုလို့ရှိရင်6ရက်ကြာသွားခဲ့ပါပြီဒီနေ့ကုန်တဲ့အထိလုပ်ငန်းတွေအပြည့်အဝပြန်ပြီးတော့လဲပတ်နိုင်မဲ့ပုံမပေါ်သေးပါဘူးအမေရိကန်နိုင်ငံတောင်ပိုင်းမက္ကဆီကိုနယ်စပ်တစ်လျှောက်မှာဒရိုင်းကတ်ဖို့ဒေါ်လာ5ဘီလီယံကိုလွှတ်တော်ကနေချပေးရေးတမတ်တော်နဲ့ထရမ့်ရဲ့တောင်းဆိုမှုကိုလွှတ်တော်ဘက်ကမလဲရောပဲဖြစ်နေလို့အစိုးရလုပ်ငန်းတွေရပ်တန့်နေတာအခုဆိုတပတ်ပြည့်သွားတော့မယ်နေ့လုံးကတော့ထက်နဲ့အောက်လွှတ်တော်နှစ်ရက်ကလွှတ်တော်မတ်တွေတွေ့ဆုံဆွေးနွေးကြရတယ်ဆိုပေမဲ့လေအစိုးရလုပ်ငန်းတွေရပ်ဆိုင်းထားတဲ့ကိစ္စကိုဖြည့်ရှင်းမှုတွေမလုပ်နိုင်ခဲ့ကြပါဘူးဒါပေမဲ့ဒီဇင်ဘာလ31ရက်နေ့မှာနောက်တစ်ကြိမ်သူတို့တွေ့ဆုံမှုစီစဉ်ထားခဲ့ကြပါတယ်တမနာထရမ့်ကတော့အခုလိုအစိုးရရန်ရည်ရဲ့ရပ်တန့်နေတဲ့ကိစ္စဟာဒီမိုကရက်အထက်လွှတ်တော်အမတ်တွေကြောင့်လို့အပြစ်တင်ပါတယ်ဒီမိုကရက်အမတ်တွေဘက်ကလည်းအခုလိုဖြစ်နေရတာဟာတမနာကြောင့်ဆိုပြီးတော့အပြစ်ဖို့နေကြပါတယ်ဒါနဲ့ပတ်သက်ပြီးတော့အခုချိန်ထိပြည်တယ်မှုမရသေးပါဘူးဒီမိုကရက်ပါတီဘက်ကသမ္မတတောင်းလာတဲ့ဒေါ်လာ5ဘီလီယံကျော်ကိုမပေးဘဲဒေါ်လာ 1.3 ဘီလီယံပဲချပေးဖို့သဘောတူထားပါတယ်ဒီအစိုးရရန်ညာရတဲ့နေရာတဲ့ကိစ္စကိုပြည်ရအောင်ဖြည့်ရှင်းမှုနဲ့ပတ်သက်ပြီးတော့ကွန်ဂရက်လွှတ်တော် PRP ခံရတဲ့အမေရိကန်ပြည်သူတွေကဒရိုင်းကတ်ဖို့ကိုတောင်းဆိုနေကြတယ်လို့သမ္မတထရန့်ကပြောဆိုထားတာပါ
တနင်္လာနေ့ကျရင်ကျင်းပဖို့ရှိနေတဲ့သမရရွေးကောက်ပွဲတွေမှာကွန်ဂရက်ဒီမိုကရက်တစ်သမရနိုင်ငံရဲ့အရှိပိုင်းဒေတာမပါဝင်ဖို့အတွက်ဆုံးဖြတ်ထားတာကိုမချေနှက်တဲ့အတွက်ကျသက်ပရိနေမှာဆန္ဒပြကြသူတွေကိုရဲတွေကကြီးစံအစ်စ်တွေနဲ့မျက်ရည်ကိုဘုံးနဲ့တုံးပြီးလူစုခွဲခဲ့ပါတယ်။အီဘိုလာရောဂါဖြစ်ပွားနေတဲ့ဒေတာတွေဖြစ်တဲ့ဘန်နီ၊ဘူတန်ဘုံနဲ့ဝင်းကျင်ဒေတာတွေအတွက်မတ်လတဲ့ရောက်မှမဲပေးဖို့အတွက်ကွန်ဂိုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတဲ့နောက်မှာဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကကားတာယာတွေကိုမိရှုခဲ့ပြီးဘန်နီမြို့နယ်ကအီဘိုလာကုသရေးဌာနတွေကိုတိုက်ခိုက်ဖ ဖြည့်ဆည်းခဲ့ကြတာပါဆန္ဒပြသူတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အီဘိုလာရောဂါကိုဌာနတစ်ခုကရောဂါရှင်24ယောက်ထွက်ပြေးသွားခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အတိုက်ခံတွေရဲ့အမကန်နယ်မြေဖြစ်တဲ့လူသိများတဲ့မြို့၃မြို့မှာဆိုင်းငံ့ထားဖို့အတွက်အစိုးရကကြေညာလိုက်တာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ပြောခွင့်ရကတော့နိုင်ငံမြောက်ပိုင်း KF ပြည်နယ်တဲ့ကဘန်နီနဲ့ဘူတန်ဘိုမြို့တွေကမင်းဆန္ဒနယ်မြေတွေမှာအီဘိုလာဗိုင်းရပ်စ်ရဲ့အန္တရာယ်ဆက်လက်ကြီးထွားနေပြီးလက်နက်ကိုင်စစ်သွေးကြော်တွေရာဇဝတ်ဂိုင်းတွေဥပဒေမဲ့လောက်ရတွင်တဲ့အတူအကျန်းဖက်ဝါရီတွေရဲ့ချင်းချောက်မှုအန္တရာယ်တွေရှိနေတဲ့အတွက်ရွေးကောက်ပွဲကိုဆန်းရံထားကြောင်းပြောပြတာပါတမရအစ်ဖြစ်တဲ့ရွေးကောက်တင်ပြောက်ပြီးကျန်းသစ္စာကျင်းဆိုပြီးချိန်မတ်လအထိရွေးကောက်ပွဲဆန်းကန့်ထားမဲ့နယ်မြေတွေထဲမှာနိုင်ငံအနောက်ပိုင်းကမေအန်မူတိုမီပြည်နယ်ကရန်ပီမြို့ပအဝင်ကျောင်းနဲ့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်ဘန်နီနဲ့ဘူတန်ဘိုမြို့နှစ်မြို့တွေကပြီးခဲ့တဲ့ဩဂုတ်လတည်းကစပြီးအီဘိုလာဗိုင်းရပ်စ်ပိုးကူးစက်မှုပြဿနာနဲ့ရင်ဆိုင်နေရတယ်လို့ရန်ပီမြို့ကတော့လူမျိုးရေးပဋိပက္ခတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ
်ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းကခတ်လူမျိုးတွေထိန်းချုပ်ထားတဲ့စခန်းတစ်ခုကနေဘယ်လ်ဂျီယံမိခင်တွေနဲ့သူတို့ရဲ့ကလေးငယ်6ဦးနေရာရင်းကိုပြန်ဖို့ဘယ်လ်ဂျီယံနိုင်ငံတရားရုံးတစ်ခုကပေါ်တူနေတုန်းကပဲအမိန့်ချမှတ်ခဲ့ပါတယ်ကလေးငယ်တွေအားလုံးဟာအသက်6နှစ်အောက်ဖြစ်ကြပါလေခတ်တွေထိမ့်ချုပ်ထားတဲ့ L hole ဆိုတဲ့အဲ့ဒီစခန်းမှာ IS စစ်သွေးကြွအမျိုးသားတွေရဲ့ဇနီးတွေ980ကျော်နဲ့ကလေးငယ်ပေါင်း1250လောက်ရှိတာပါအဲ့ထက်ကနေပြီးတော့တတီယာနာဝလစ်နဲ့ဘူချာရာအဗ်ဒူလာဆိုတဲ့ဇနီးတွေနှစ်ဦးနဲ့ကလေးငယ်တွေကိုဘယ်လ်ဂျီယံနိုင်ငံကိုပြန်လာဖို့အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဘယ်လ်ဂျီယံဟာတခြားဥရောပနိုင်ငံတွေလိုပဲ IS သွေးကြွအဖွဲ့မှာပါဝင်တိုက်ခိုက်ပေးနေကြတဲ့နိုင်ငံခြားတိုက်ခိုက်သမားတွေဒါမှမဟုတ်အဖမ်းဆီးခံခဲ့ရတဲ့သူတို့ရဲ့ဇနီးနဲ့ကလေးငယ်တွေကိုနေရာရင်းတိုင်းပြည်ကိုပြန်ခေါ်ဖို့လက်တွန်းနေကြတာပါ။ဒါပေမဲ့လည်းနေရာရင်းတိုင်းပြည်ကိုပြန်ရရေးလျှောက်ထားမှုပေါင်းကယာနဲ့ချီပြီးတော့ရှိနေတာကြောင့်အ ਨੇ ချင်းကိုပြန်ခေါ်ယူမှုတွေလှုပ်လာနေပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေကိုဂယူနာထားပြီးတော့နေရာရင်းတိုင်းပြည်ကိုပြန်ခေါ်ဖို့လုပ်နေတာတချို့ရှိတာတွေနဲ့ဆိုပေမဲ့လည်းသူတို့တွေကလုံခြုံရေးကိုပြန်ပြီးတော့ချင်းချောက်နိုင်တဲ့အရေးကိုလည်းစိုးရိမ်နေကြပြန်ပါတယ်။ခတ်တွေထိန်းချုပ်ထားတဲ့ Syria နိုင်ငံက El Hous ဆိုတဲ့စခန်းမှာ Belgian နိုင်ငံဘွားဒီကလေးငယ်တွေ160လောက်ရှိနေတာပါ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံဆူဖန်ပူရီခိုင်ကဂျန်ကင်းနယ်မှာပျောက်ဆုံးသွားတဲ့နှစ်နှစ်သားအရွယ်ကလေးငယ်ကိုအင်ကာနီကပြန်ပြီးတွေ့တဲ့အခါမှာတည်ဆုံးနေပုံကိုကြည့်ပြီးသွေးရောတာရောတည်ဆုံးတာမဟုတ်ဘူးလို့တန်ပြန်ရှိနေတဲ့သူ့မိဘတွေအတွက်ကလေးငယ်ရဲ့အလောင်းကိုဒုတိယအချိန်မြောက်ပြန်ပြီးတော့ခွဲစိတ်ဆစ်ဆီဖို့လုပ်နေပါတယ်။ကလေးရဲ့အလောင်းကိုဆစ်ဆီရမှာကိုရီးလျောက်ကျူးလွန်ထားတဲ့လက္ခဏာမတွေ့ရဘူးလို့ PGH ရဲတပ်ဖွဲ့ထရီထရီဆေးရုံရဲ့မှုကင်းစစ်ဌာနကထုတ်ပြန်ချက်ကိုမိဘတွေဖြစ်တဲ့အသက်26နှစ်အရွယ်မြန်မာအလုသမားဦးပြီးနဲ့အသက်20အရွယ်သူစနီမတ်မော်တို့ကမချိနဲ့တဲ့အတွက်မိကုန်းတွေထုတ်ခဲ့တာပါဒီဆေးစစ်ချက်ကကလေးငယ်မှာအယိုးတစုံပြားကျိုးနေတာမတွေ့ရတယ်လို့ကလေးဝတ်ထားတဲ့အင်ကြီးမှလည်းတွေးဆမနေဘူးလို့ဖော်ပြထားပါတယ်မိခင်ဖြစ်သူကတော့ပျောက်ဆုံးပြီးကိုယ့်ရဲ့အကြံမှပြန်တွေ့ရတဲ့သူ့သားငယ်ကိုမှဒဏ်ထံချက်တွေပြည့်နေတယ်လို့ပြောခဲ့ပြီးသူတို့သားငယ်ဆော်လူပြီးတေဆုံးမှုနဲ့ပတ်သက်ပြီးတော့အဖြစ်မှမသိရမချင်းအလောင်းကိုမတကြိုဘူးလို့လည်းပြောပါတယ်ဒီဇင်ဘာ26ရက်နေ့မှာတော့တားငယ်တေဆုံးမှုနဲ့ပတ်သက်ပြီးအမှန်တမ်းဖြစ်အောင်ဆောင်ရွက်ပေးဖို့အတွက်မိဘတွေကရဲကိုတိုင်ချက်ဖွင့်ခဲ့တယ်လို့အလောင်းကိုလည်းပြန်လည်အနံခဲ့တာပါတရားရေးဌာနလျောက်က CIFS မှုကင်းစစ်သိပ္ပံဆိုင်ရာဗဟုဌာနရဲ့ DNA ဌာနခွဲဒါရိုက်တာဝီယာယုတ်ကတော့ကလေးငယ်အလောင်းကိုသမဆက်ရန်စိတ်ဆေးရုံမှာဒုတိယအကြိမ်ခွဲစိတ်ဆစ်ဆဲမှုတွေလုပ်ဖို့ရဲတွေနဲ့ CIFS တို့ပူးတွဲဆောင်ရွက်နေတယ်လို့ချက်တပရင်းနေမှာပြောပါတယ်အခုလိုဒုတိယအကြိမ်ပြန်စစ်ဖို့အမိန့်ကို CIFS ဒါရိုက်တာဒုရဲမှုကြီးဝနာပွန်ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်ဆူဖန်ပူရီခန်အတွင်းကဤကပေါင်းရာချီကျဲဝင်းနဲ့ကျန်တော့တဲ့မှာဒီဇင်ဘာ18ရက်နေ့မနေ့ကမိဘတွေအလုပ်လုပ်ရနေရတဲ့မနီးမွေးမှာဆော့နေပျောက်ဆုံးသွားတဲ့ကလေးအလောင်းကိုဒီဇင်ဘာ25ရက်နေ့မှာပျောက်ဆုံးခဲ့နေရတဲ့9ကီလိုအကွာမှာပြန်တွေ့ခဲ့ရတာဖြစ်ပါတယ်။ရဲတွေကဒီကြံဆိုင်ခင်းမှာထုံးဆက်မောင်းသူထိုင်းနိုင်ငံသားတူကိုတန်တရားနဲ့ထပ်မံစစ်ဆေးနေပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထရီရွေးကောက်ပွဲကိုအခုလာမဲ့တနင်္ဂနွေဒီဇင်ဘာလ3ရက်နေ့ကျလို့ရှိရင်ကျင်းပပါလိမ့်မယ်။အဲရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းတွေအတွင်းအတိုက်ခံပါတီကိုထောက်ခံလှုပ်ရှားသူတွေကိုရဲတွေကနေဖမ်းဆီးနေတဲ့ကြောင်းရိုက်တာသတင်းမှာ ဒီဇင်ဘာလ26ရက်နေ့ကဖော်ပြထားပါတယ်လက်ရှိအနာရပါတီကိုထောက်ခံလှုပ်ရှားသူတွေကအတိုက်ခံပါတီရေးလှုပ်ရှားသူတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တယ်အတိုက်ခံကိုယ်စားလှယ်တွေကိုဟာလဲအဖမ်းဆီးခံခဲ့ကြရတယ်လို့အတိုက်ခံပါတီဘက်ကပြောပါတယ်ပို့တခုနေတော့ကတော့မြို့တော်ဒါကာကတရားဝင်တစ်ခုမှာဖမ်းခံထားသူတွေကိုရုံးထုတ်ခဲ့ပြီးသူတို့ဟာအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ကိုထောက်ခံသူတွေဖြစ်ကြပါတယ်လက်ရှိအနာရအဝါမီလိဂ်ပါတီရဲ့ခေါင်းဆောင်ဝန်ကြီးချုပ်ရှိတ်ဟာစီနာကတက်တရအကျိမြောက်ဇက်တိုက်ရွေးကောက်ပွဲအောင်နိုင်ရေးကိုကြိုးပမ်းနေပြီးတော့အတိုက်ခံနေတဲ့သတင်းသမားတွေကိုထိတ်လန့်အောင်လုပ်နေတယ်ဆိုတော့ဆွဆွဲချက်တွေကိုတော့သူကညှင်းဆုံနေပါတယ်ရွေးကောက်ပွဲကာလစီရင်လို့ဆော်မှုလုပ်ငန်းစဉ်တွေကိုစောင့်ကြည့်ဖို့အခုတစ်ပတ်တွင်စစ်တပ်ကိုလည်းတပ်ဖြန့်ထားပါတယ်ရွေးကောက်ပွဲကာလမှာကြမ်းဖက်မှုတွေတိုးလာနေတယ်ဆိုတော့ဆွေးနွေးမှုတွေလည်းတော်များများရှိနေတာပါဘင်္ဂလားဒေ့ရှ်နဲ့ဇက်ကရိုညာဒုက္ခတဲ့စခန်းတွေမှာလည်းရွေးကောက်ပွဲနီးလာလို့လုံခြုံရေးတွေကိုအထူးတင်းကျပ်ထားပါတယ်အရေးပေါ်အခြေအနေကလွယ်လို့ဒုက္ခတဲ့စခန်းတွေမှာဝင်ထွက်လုပ်ခွင့်ကိုပိတ်ထားပါတယ်ဒီဇင်ဘာလ26ရက်ကနေပြီးတော့ဇန်နဝါရီလ2ရက်နေ့ထိကော့ဆက်ပဇာရီကဒိုညာဒုက္ခတဲ့စခန်းတွေကိုပိတ်ထားမှာဖြစ်ပါတယ
်။တရုတ်ဆိုးကဒုတိယထောင်လင်းအကြီးကဲဟောင်းမချင်းကိုအဂတိလိုက်စားမှုနဲ့ခြေသပင်းတွေကထောင်လန်းတက်တက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။မဟာလိုက်ငွေရယူမှုနဲ့စီးပွားရေးကုမ္ပဏီတွေရဲ့ stock ရောင်းဝယ်မတမမှုအပါအဝင်ရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့တဲ့အတွေ့အကြုံတရုတ်နိုင်ငံအရှိမြောက်ပိုင်းဒန်လင်းစိတ်ကမြို့ကြားရုံးကပြောပါတယ်။တရုတ်နိုင်ငံလုံခြုံရေးဘူရိုမှဒုတိယဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူမကိုဒဏ်ငွေဖြစ်ရွံတန်း90ကြာခံစေဖို့လည်းအမိန့်ချမှတ်ထားတာပါ။မဟာသူ့နိုင်ငံရေးအနာကိုအသုံးချပြီးတရုတ်အနာဘဏ်ရဲ့အလို့ရှိနေတဲ့အင်ချန်နီဘီလီယနာတထေးကြီးဂူဝေါ်ဂျူးရဲ့စီးပွားရေးလုပ်ငန်းတွေကိုပတ်မိုးကူညီခဲ့တယ်လို့လည်းတရားရုံးကြေညာချက်ထဲမှာဖော်ပြထားပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုကြောင်လင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ဒီမြန်မာသတင်းတွေမတိုင်ခင်မှာတော့အရင်ဆုံးအမေရိကန်အစိုးရတွင်ဖြစ်ပျက်နေတာလေးတခုကိုတင်ပြခြင်းပါတယ်။အမေရိကန်အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်းနေတာ6ရက်ကြာရှိနေပါပြီ။ဒီလိုဖြစ်ရတာဒီမိုကရက်တွေကြောင့်လို့ဒေါ်နယ်ဒရန့်ကအပြစ်တင်နေပြီးမက္ကဆီကိုနယ်စပ်မှာဒရိုင်းခတ်ဖို့သူတောင်းထားတဲ့ငွေကိုလွှတ်တော်ကချမပေးမချင်းအစိုးရလုပ်ငန်းရပ်ဆိုင်းတာတွေဆက်ပြီးဖြစ်နေဦးမယ်လို့ဆိုပါတယ်။ဒီကြောင့်နဲ့ပတ်သက်လို့မိုက်ကယ်ဘရောင်းရဲ့သတင်းတော်ကတော့ကိုကြောင်လင်ကဆက်ပြီးပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရဲ့အစိုးရလုပ်ငန်းတချို့ယာယီရပ်ဆိုင်းနေတာမနေ့ကကြာသပတေးနေ့အထိပါဆို6ရက်ကြာသွားပါပြီ။အခုချိန်ထိလုပ်ငန်းတွေပြန်လည်ပတ်ဖို့သတင်းကောင်းမကြားရသေးပါဘူး။အမေရိကန်ပြည်ထောင်စုတောင်ပိုင်းမက္ကဆီကိုနယ်စပ်တစ်လျှောက်မှာဒရိုင်းခတ်ကာယံမှုသမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကိုချပေးဖို့လွှတ်တော်ကအတည်မပြုပေးတာကြောင့်အစိုးရရန်နေရာအပြည့်အဝမလဲပတ်နိုင်ပဲဖြစ်နေတာပါ။နယ်စပ်လုံခြုံရေးအတွက်ဒီမိုကရက်ပါတီဘက်ကဒေါ်လာ 1.3 ဘီလီယံပဲချပေးဖို့သဘောတူထားပါတယ်။အစိုးရရန်နေရာရပ်တန့်နေတဲ့ကိစ္စကိုပြေလည်အောင်ဖြေရှင်းဖို့နဲ့ပတ်သက်ပြီးကွန်ကရက်လွှတ်တော်ဖိအားပေးခံရပါတယ်ဒီမိုကရက်တွေကဒီပြဿနာကိုပြေလည်အောင်ဖြေရှင်းပေးနိုင်လိမ့်မယ်လို့သမ္မတထရမ့်ကပြောနေပါတယ
် The American public is demanding a wall. I think they're under a lot of pressure. The problem is we need 10 Democrat votes in the Senate.
American ပြည်သူတွေကဒဇိုင်းခတ်ဖို့တောင်းဆိုနေကြတာပါသူတို့တွေတော်တော် state ပြူနေကြပါတယ်ပြဿနာကအထက်လွှတ်တော်မှာဒီမိုကရက်တွေရဲ့မင်းဆက်မဲ့ရဖို့လိုအပ်နေတာပါအောက်လွှတ်တော်မှာတော့လိုအပ်တဲ့မဲတွေအပြည့်ရထားပါပြီ။အောက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင်နန်စီပလိုစီကအောက်လွှတ်တော်ကနေထောက်ခံမှုဘယ်တော့မှရမှာမဟုတ်ဘူးလို့ပြောထားပေမဲ့ကျွန်တော်တို့တော်တော်ရထားပါပြီ
။အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကတော့အစိုးရရန်နေရာကိုရက်စေချင်နေတာကသမ္မတဒေါ်နယ်ထရမ့်လို့ဆိုနေပါတယ်။ဒီပြဿနာကိုသမ္မတထရမ့်ကဘယ်လိုဖြေရှင်းရမှန်းလဲသိပုံမရဘူးလို့လည်းပြောကြပါတယ်။မနေ့ကကြာသပတေးနေ့တုန်းကလွှတ်တော်နေရာလုံးပြန်တွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြတယ်ဆိုပေမဲ့လည်းအစိုးရအပြည့်အဝပြန်ပြီးတော့လေပတ်ရေးအတွက်ဖြည့်ရှင်းမှုတွေကိုလုပ်နိုင်မယ်ဆိုတဲ့အရေးလက္ခဏာတွေကိုတော့မမြင်ရပါဘူးအစိုးရရန်နေရာတချို့ပိတ်ထားတာကြောင့်အစိုးရဝန်ထမ်း၈သိန်းလောက်အလုပ်မဆင်းရဘဲဖြစ်နေပြီးအစိုးရရုံးတွေလည်းတော်တော်များများပိတ်ထားရပါတယ်အမျိုးသားလုံခြုံရေးလုပ်ငန်းတွေနဲ့အမေရိကန်လူထုအတွက်ဘေးအန္တရာယ်ကင်းရှင်းဆောင်ရွက်နေတဲ့လုပ်ငန်းတွေကတော့မပိတ်ဖဲရှိနေပါတယ်မရှိမဖြစ်ဝန်ထမ်းတွေကအလုပ်ဆင်းရတယ်ဆိုပေမဲ့လည်းဒီပြဿနာပြည်လည်မှုမရမချင်းလကမရဘဲအလုပ်လုပ်ကြမှာဖြစ်ပါတယ်
တော်ရရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစေဝါလက်ဝဲတွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်။မူရစေဝါတွေအများအများဖမ်းဆီးမိနေပေမဲ့တရားခဏ်ကိုမမိတာ။ရာဇဝတ်မှုကြီးတွေကိုမဖောက်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။မူရစီဝါအပါအဝင်ရာဇဝတ်မှုတွေကျဆင်းရေးဘာတွေလှုပ်ဆောင်နိုင်မလဲစတရာတွေကိုသောဒရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9
ငန်းငန်းငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
လာမယ့်စနေညပြည်ရဲ့တရိုက်လေတိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါမယ်။မြန်မာနိုင်ငံကဝန်ထမ်းအဖွဲ့အစည်းအရာရှိတွေကြားမှာနိုင်ငံသားကတက္ကသိုလ်အတုတွေကပေးတဲ့ပေးစီပါရဂူပွဲအတုတွေနဲ့အလုပ်လုပ်ကိုင်နေကြပြီးတလောကလူမှုမီဒီယာပေါ်မှာဒီဈေးပင်ကြီးစတန်ထွက်လာပြီးနောက်ပိ ူတွေကနေဂုံလူဆောင်ပါရဂူဘွဲ့ရခဲ့သူတွေနဲ့ပတ်သက်လို့အငင်းပွားဝယ်ဖြစ်နေတဲ့ကိစ္စပေါ်ပြန်လည်သုံးသပ်ပြီးပြည်တော်စုရာရူးဘွန်အဖွဲ့ကလူတို့ကိုရှင်းလင်းပြောကြားသင့်တဲ့အကြောင်းအဲ့ဒီအကြောင်းအကြောင်းတွေကိုလေ့လာဝေဖန်ရေးသားနေသူကိုနေရန်ဦးကပြောပါတယ်ကိုနေရန်ဦးကအောက်ဆိုတက်ကတော့ Flavonic School of Government မှာပြည်သူရေးရာမူဝါဒမဟာဘွဲ့အတွက်စီးပူးနေသလိုအမေရိကန်ဟာဝိုင်ပြည်နယ်က Pacific Forumသူတေသနာအဖွဲ့မှလည်းတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။ကိုနေရန်ဦးကို VOA ကိုကြော်ကြော်သိန်းကရန်ကုန်မြို့ကနေဆက်သွယ်မြေမြန်းထားကိုနားဆင်နေပါပြီ
။ဟုတ်ကဲ့ကိုနေရန်ဦးရေကိုနေရန်ဦးကဒီမြန်မာနိုင်ငံပြည်တော်စုရာဒူးဝန်အဖွဲ့နဲ့မလေးရှားနိုင်ငံအခြေဆိုင် EDS Business School ပေါ့စီးပွားရေးအကြောင်းရယ်နောက်တစ်ခါအမေရိကန်ပြည်တော်စုဟာဝိုင်ပြည်နယ်မှာအခြေဆိုင်တယ်လို့ဆိုထားတဲ့အက်ကာမိုင်တက်ကတူပေါ့ဒီအကြောင်းနေနဲ့ပူးပေါင်းပြီးတော့ပြည်တော်စုရာဒူးဝန်အဖွဲ့မှာတင်ဒန်းနေဖွင့်ပြီးတော့ဟလာကျွန်တော်တို့ဒီပလိုမာလက်မှတ်တွေဒီကမာစတာဘွဲ့တွေပြီးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုညံဦးကဝေဖန်ရေးသားထားတဲ့ဆောင်းပါးတွေကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ကိုညံဦးအဓိကထောက်ပြထားတာကဒီ EDS Business School နဲ့ Ackerman University တို့ဒီသက်ဆိုင်ရာသိအမှတ်ပြုအဖွဲ့အစည်းကြီးတွေကနေပြီးတော့တရားဝင်သိအမှတ်ပြုထားတဲ့အဖွဲ့တွေမဟုတ်ဘူးဆိုပြီးတော့ကိုညံဦးကထောက်ပြထားတာတွေ့ရပါတယ်ဆိုတော့ဘယ်လိုအကြောင်းချက်တွေကြောင့်ဒီအကြောင်းတွေဟာစစ်မှန်မှုမရှိဘူးလို့ကိုညံဦးကထောက်ပြတာပါလဲခင်ဗျ
ဒီလိုပါဗျာသူတို့နှစ်ကျောင်းပေါ့နော်ဒီကျောင်းကတော့ဟာဝိုင်ရနယ်အက်ကမိုင်ယူနီဗာစီတီပေါ့နောက်တစ်ခုကမလေးရှားမှာရှိတဲ့ EDA Business School ပေါ့နိုင်ငံသားမှာတော့ဒီကျောင်းတရားနေပြီးတော့သူတို့ဘွဲ့လက်မှတ်တွေပါတယ်ပြီးမှဆိုရင်သူတို့သက်ဆိုင်ရာအစိုးရကနေပြီးတော့ထောက်ခံချက်ပေးတဲ့ထောက်ခံလို့ကျတော့ accredited ဖြစ်တဲ့အစိုးရကအသိမှတ်ပြုတယ် recognize ဖြစ်ပါတယ်ဆိုတဲ့ဥစ္စာမျိုးအစိုးရထုတ်ပေးတာမရှိတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဥစ္စာကဟာဝိုင်မှာရှိတဲ့အက်ကမိုင်ယူနီဗာစီတီကိုကြည့်လိုက်မယ်ဆိုရင်သူ့ရဲ့တရားဝင် website မှာဟိုကသူရေးတာခင်ဗျသူတို့တက္ကသိုလ်ဒီအမေရိကန်ဆိုတာနေအမေရိကန်ပညာရေးဝန်ကြီးဌာနနဲ့အတိပတ်မပြုတ်ပါဘူးလို့ကြေညာပါတယ်ခင်ဗျာ EDA Business School ဆိုရင်လည်းအဲ့လိုပဲကျွန်တော်တို့မလေးရှားမှာရှိတယ်မလေးရှားဆိုတာနေအတိမတ်ပြုတ်တယ်ဆိုတော့တက္ကသိုလ်စည်းရင်းနေရှိတယ်ဗျာအဲ့ဒီဥစ္စာမှာတွားပြီးတော့ရှားကြည့်မယ်ဆိုတော့သူ့ရဲ့နာမည်တော့မတွေ့ရဘူးခင်ဗျာ
ဟုတ်ကဲ့ဆိုအဲ့ဒီအချက်တွေပြင်တခြားဘယ်အချက်တွေများရှိသေးလဲကိုနီယံဦးအနေနဲ့လေ့လာတွေ့ရှိထားသလောက်ဒီအကြောင်းတွေဟာစစ်မှန်မှုမရှိဘူးဆိုတော့တန်တရားဖြစ်ဖွယ်တခြားအချက်တွေတော့ဘာတွေများရှိသေးလဲဗျာ
အချာချာလဲဆိုရင်တော့ဥစ္စာကျွန်တော်ကိုရိုင်းတိကျမွေးပြောမယ်ဆိုရင်တော့ကျွန်တော်ကဟာဝိုင်မှာနေခဲ့တာခင်ဗျာဟာဝိုင်မှာကျွန်တော်နှစ်နှစ်အလုပ်လုပ်ခဲ့တယ်အလုပ်လုပ်ခဲ့တယ်ဆိုတော့အကိုလည်းသိတဲ့အတိုင်းပဲဟာဝိုင်တော့တကယ်တော့တိတိလေးကပညာတိတိလေးပဲလေကျွန်တော်တို့ဟာဝိုင်မှာရှိတဲ့တက္ကသိုလ်အကြီးတွေဆိုရင် University of Hawaii ကဟာဝိုင်ပြည်နယ်တက္ကသိုလ်ရှိမယ်နောက်မြို့လက်ကောင်ကဟိုနလူလူမြို့လက်ကောင်ကကျွန်တော်ဟာဝိုင် Pacific University ရှိမယ်နောက်တော့ Christian ဘာသာရေးကတက္ကသိုလ်တခုရှိမယ်နောက်တခြားဒေတာကောလိပ်တွေရှိမယ်ဒီလောက်ပဲဗျအကျန်တဲ့တက္ကသိုလ်ကြီးကတကယ်တော့တိတိလေးတွေပဲတကယ်မှာတိတိသင်တန်းတာတိတိလေးတွေပဲပေါ့နော်အခုပြောနေတဲ့အခမယူနီဘာစီတီဆိုရင်အဲ့ဒီတိတိလေးဆိုတဲ့သင်တန်းတွေ level တော့မရှိတော့ကျွန်တော်တို့တွေ့ရတယ်ဗျအထူးသင်တာ Wikipedia လို့ page လို့ဟာမျိုးမှာတွားကြည့်မှဆိုရင်တော့မှာသူ့ရဲ့ဥစ္စာကိုရေးသားဖော်ပြမထားဆိုတော့ကျွန်တော်တို့တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဒီကြောင်းနေရာဟုတ်ပြီဒီလိုမျိုးသက်ဆိုင်ရာအစိုးရတွေကတရားဝင်အတိမတ်ပြုထားတဲ့ကြောင်းတွေမဟုတ်တော့ညာလဲပဲကသူတို့ကနေပြီးတော့ပေးတဲ့သင်တန်းတွေသူတို့ကထုတ်ပေးတဲ့လက်မှတ်တွေကလာစစ်မှန်တဲ့အဆင့်တန်းရှိတဲ့သင်တန်းမျိုးပညာရပ်မျိုးလက်မှတ်မျိုးမဖြစ်နိုင်တော့ဘူးလားခင်ဗျာ
အခုဆိုရင်ကြာကျွန်တော်ရေးထားလို့ပဲအခုသူတို့ master program သူတို့နှစ်နှစ်ပေးနေတဲ့ master program ဆိုလဲဖတ်ကြည့်လိုက်မှဆိုရင်တွေ့တယ်ခင်ဗျာသူကဘာလဲဆိုတော့အတန်းက100တန်းတက်ရမှာဗျာကျောင်းသားတစ်ယောက်က100တန်းတက်ရမယ်နောက်တစ်ခုကဘာဖြစ်လဲဆိုတော့ဒီဥစ္စာကျွန်တော် master project ရေးရမယ်ပေါ့နော်အဲ့တော့ဒီ set down ကအတန်း set down ကဘယ်လိုတင်လဲဆိုတော့တဒန်းကို300နှုန်းနဲ့ကျင်းမလို့ရေးထားတာကိုတွေ့တယ်ပြောတဒန်းကို300နဲ့ဆိုတော့စဉ်းစားကြည့်ပြောတကယ်ကိုခက်ခဲတဲ့နံနဲ့ဘာသာရက်တွေတခုကို300ခန်းနဲ့တင်မယ်ဆိုတော့တကယ်ကို quality ကိုကျွန်တော်တို့တကယ်ကိုစိုးရင်ပို့လို့တယ်ပေါ့နော်ဘာသာရက်တခုကို300နဲ့အပြတ်တင်မယ်ဆိုတော့ကတော်တော်မှတော်တော်ဟိုထိရောက်တယ်လည်းမရှိဘူးအရေးသေးအဖြစ်နဲ့အမှတ်ခံချက်မရှိဘူးဆိုတော့ကျွန်တော်တွေ့ရနိုင်တယ်ခင်ဗျ
โอเคสรุปคุณยังอุ่นเนี่ยก็ที่ลูกมีบ่เลยคุณยังอุ่นเลยถ้าเราดูสิถ้าเรามาที่ลูกมียี่ด้วยอาเพียงตลอดก่อนที่มันพิมพ์อาเพียงตลอดก่อนเช่นอาเนี่ยจ้องดูเนี่ยที่เราดูอยากรู้ว่าพวกกับกูรู้ผู้บ่าวมีรถเป็นนั่นเองเป็นลมหายใจเป็นลมนี่เลยพอมาแต่แกนะเป็นลูกพิจิตรเนี่ยลูกคุณยังอุ่นอยู่สบายเลย
ฉันว่าเปล่ากูตัวเล่าเนี่ยดีอ่ะพี่น้องอยากรู้ว่าพวกกับเล่าเนี่ยดีฮาวายอะคิมายูนิเวอร์ซิตี้อีเดียบิสเนสสกูลเนี่ยตัวนั้นตัวเองเล่าเราฉันว่าเราเตรียมมีต้องแต่สิ่งเนี่ยพอจังเลยสุดแล้วฉันก็น่าเปลี่ยนเนื้อเชื่อปนน้ำมันติดกับดีพอดีดีตีจากใครมามูลมีสิ่งตัวนั้นเงี้ยสว่างนี่แบบที่ไม่พิจารณาติดตัวดีแล้วเขาบอกเนาะตัวที่กูตัวพี่เรียบรู้กันเนี่ยแหละตัวมายี่ตัวอาคิมเนี่ยฉันว่าตั้งแต่สิบเดียกองละพี่เลยด้วยสว่างนี่เนี่ยพี่น้องอยากรู้ว่าพวกนี้เนี่ยดีโปรแกรมดีเนี่ยดีผู้ป้องสังเกตเอาเปลี่ยนเลยต้องแต่พอเอาลูรูชื่อเจนเลนเดียวจะไปรู้ลูเลยเดียวบางอย่างตัวที่ลูเลยลูกเขยอะไรบางอย่างยี่ด้วยผมมีเดียพอดีเนี่ยผู้ป้องสังเกตอะไรสุดเอา
โอเคแต่ทีกูเนี่ยวันกูไปยูสานี่เนี่ยที่ลูมีฮัลโหลเส้นมันมุมสิวยี่ด้วยเลนนิงจ้าเลยสุดเลยจังเลยเนี่ยที่เราสู้ยาลุงเนี่ยพูดที่กูทายกูกับผู้ป้องไปรู้ลูสังเกตลูสังเดียสุดละฮะเฮ้ลูจังเช็ดตัวจังมีอะไรลูกูเนี่ยกูทายยูสานี่เนี่ยด้วยมีบ้างเลย
ไม่ชอบเราพี่นายนะบ่แต่คู่ว่าเราดีว่าดีพอดีเลยอะชีวะชาติแต่จู่มีก็ตีดันท่าได้ยี่ดีขันมาอุ้มชีเลยพอดีอะปีเดียวละอะไรกันอย่างเดี๋ยวมันง่ายๆส่วนเนี่ยผู้บังสังเกตเนี่ยตัวพี่นายนั่นเชื่อบ่แต่เช็คกันแล้วจะน่ารู้ปีนั้นรู้ยาดูวันพอยาแต่เกี่ยวไปตัวตีดักตัวเลยอะขันมาอุ้มชีลามุชีลาวตัวกูได้น้ำเลยลูกมันดีเลยวะเนาะมันดีเลยแล้วแข็งแรงเลยตัวแต่เช็คพี่นายเนี่ยเนี่ยแล้วดูเดี๋ยวเช็คกันแล้วจะเอาตีดีเนี่ยไปชี้เสียบีเราเล่าเลยตัวเราสั่งตัวเลยพี่นายเนี่ยไอ้พี่ทั้งสู้ยาดูเห็นเขาจันทร์ว่าเป็นทั้งสู้เช่นนั้นแล้วถ้าพี่ดูรู้ตัวเองเนี่ยที่ดีเลยเนี่ยดีจ้าเราตัวทั่วไปเอาบุหรี่เลยตัวบ้าจังถ้าไม่ดีเนี่ยเราเข้าแล้วถ้าไม่ดีเนี่ยเป็นเสบียงเราแล้วบ่ดีเนี่ยเราได้เช่นนั้นจันทร์เราสแกนเราขอได้เนี่ยเป็นนักชีวิตชีวิตคู่เดียวถ้าดีconflict of interest เราขอได้จู่มีอะไรปานนั่นแล้วถ้าไม่corruption เราขอได้จริงแต่ชาวบ้านมุ่งเรื่องปานนั่นแล้วแต่เกี่ยวกับตัวเราถ้าไม่ดีเราไปเกี่ยวกับยี่ดีมันมีเลยพอเรียนแล้วก็ลาลาสอตัวกูแล้วฉันก็ไปบุรุษดูแลพี่เนี่ย
ทีนี้ท่านเป็นประเดี๋ยวคนยังอุ่นเนี่ยสับด้วยมีเมียบุอยู่ด้วยกันพิสิเนี่ยกาลาดอดด้วยมาเวปีหลังสุดยารู้เหมือนพ่อเอาไปถ้าเราวันเดินกูเลยไปสับด้วยท่าวารีแต่เป็นเมื่อคุ้มเช่นที่เราเราวันเดินสิ่งก็จังเปลี่ยนจากเจ็ดส่งที่อ่ะไม่ยากดีว่าพวกเนี่ย
กูจะจอดเดินสับด้วยมีเมียบีรอยังกูมีวันเดินไปบุกเราวะกูจะกันน้าสิยามาก็ปีเรียวันนี้ท่านาเล่าการเปลี่ยนเลยสวยอยู่ไหมมุ่ยเสียสวยดูเรียนเลยทุเรียนยิ่งสังหาลุงเอรุโกนั่งเรือลูทงลงนี่เรียนยี่ขึ้นมีอย่างผิวเปลี่ยนตัวเมลูลูกเอเปลี่ยนหุ่นยิ่งชนะตาวันชิดรู้ว่าวิวเอโกเปลี่ยนจาวาเลยมุ่ยเสียสวยดูเรียนเลยทุเรียนยิ่งลงอันเจมามีด้าดูเรียกว่าดีเป็นยาเป้ลูกเต็นเอลูเจสีมีมาพูดอะไรจำพี่ว่าเลยพี่สงวนกูกังสันหิงาเต็มพี่มาวะ
ปีนี้วันที่ท่านละออกมาสี่เดือนเปลี่ยนทุกท้องที่สแกนกูเกิลแล้วแม้จะนัวอีละมาเลยพยองอยู่มาพิจารณาลูลูกวันเด็กเกษตรยีเนี่ยเปลี่ยนเนี่ยจะได้วันที่ท่านละเปลี่ยนทุกท้องที่อุติท่านละยุ่งยากยิ่งมือตระหนักตัวสกัดอันนี้เปลี่ยนทุกท้องที่สแกนในมาลูกสองตัวบูสี่เดือนท่านละรู้เนี่ยปัตตปีเปลี่ยวอะไ
รจันทร์เราไม่ใช่ชาวบ้านจันทร์ทุกท้องยันลงงานกูจันทร์เราว่าโอ้ยันว่าจะน้องแกเลยยิ่งสิ่งที่เรียนในบีโอโอ้เชี่ยแข็งบีโอจันทร์เราคู่พยองในตัวเลยที่กาลาอันนี้ท่านนั่งกันลงทุนลงเงี้ยอันนี้จะรู้เจ้าหน้าที่ของลงงานที่ชนิดเดียวพิมพ์อย่างลงลงเงี้ยวะเนาะอารมณ์อยู่ลงเงี้ยปูวิวเลยลูกตัวเชื่อวิวลงงานเลยลงเงี้ยสักครั้งยืนดูแลลูกเอาไม่ได้ลูกดูแลไม่เอาดีสักครั้งนี่เลยดูแลไหมลูกแก่กันเงี้ยหาเลยโอ้มีชนิดเดียวเนาะจะมาคุยกันเดียวเลยโอ้ลงงานสองสามอีกวันสองอะไรโอ้ตัวเด็กลาบูตัวสองอันนี้อารมณ์อยู่สองเรื่องลูกตาลิงโอ้ตัวเด็กลาแม่ลูกเดียวลงยามไปเนาะ
เราสั่งสินนิสัยบางเหล่ามาเปลี่ยนเป็นเส้นไล่เต็มวิสัยวันนี้สิ่งกูเปลี่ยนเลยสิเด็ดเด็ดสิ่งว่ามีอะไรอุบัติเหตุมุ่ยสิ่งพิบีเด็ดดูเรื่องตัวเปลี่ยนเลยทุกท้องที่ลงงานสิ่งดีกูปีเดียววันที่ท่านละเอาการนี้ลูกเอเปลี่ยนวันที่ท่านละการเรียนลุสองยาดาลูทรัพย์ทุนสกัดเปลี่ยวอะไรเปลี่ยนเลยทุกท้องที่สแกนดีกูลูกเอเปลี่ยนท่านละกูเรียนดากูจูซูบีปูบีที่เอาสิบอติปัญญาลงงานดีปูลูกเปียบุลูเรลูเจสิมยามามุ่ยสิ่งว่าที่ไปในนายเดี๋ยวสิยาคุยในองค์การใจโดนเลยบ่เลย
ช่วงนั้นมีด้านสิยาที่มุ่งสิว่าจะต้องเอาโอ้ต้องไปคิดว่ามันเช่นนี้ต้องกูเรื่อยๆแต่ว่าเนี่ยตัวนี้งานเสียกูเรื่อยๆแบบมันเช่นนี้อ่ะบ่เนาะทำไมมุ่งสิว่าจะต้องเอาขนาดกูเรื่อยๆมาเรื่อยๆมาที่ใช้อะไรอย่างว่ามันเป็นองค์นอกเรื่องว่าใช่ไหมที่องค์นอกเรื่องว่าจะมันที่ตัวด้านเนี่ยองค์นอกเรื่องว่าจะต้องเอาแข่งในเชื่อชิ้นมุดก็ได้อ่ะเช่นได้ไหมคุณที่มุดกูมีด้านสุดที่น่าเลยมุกันลูกอันไอ้เจ้ามันลูกยุ่งยากที่สุดอุทธรณ์ลูกตัวเว้ย
ဒီသားစုတွေကိုအတိတ်ပညာပေးလုပ်ငန်းတွေလုပ်ပါမနေ့အချင်းပြီးတော့ကျွန်တော်ပြောလိုက်နေတာကလူမှုဝန်ထမ်းကိစ္စရေးနဲ့ပြည်နယ်နေရာခြားတိုင်းဝန်ကြီးဌာနလက်အောက်မှာရှိတဲ့ပြည်နယ်ထူထောင်ရေးဦးစီးဌာနဟာဆိုရင်လက်ရှိမှာတော့ဝီစီဝါ၃၀လုပ်ငန်းတွေကိုစကန်ကိုကုထားရှိပြီးလုပ်ဆောင်နေတာပါဒါအပြင်တက်ကြီးရွယ်အိုတွေကလေးသူငယ်တွေအမျိုးသမီးတွေဆေးဘေးရှောင်စခန်းမှာနေထိုင်သူတွေမတန်
ောက်ကိုကောင်းဆန်ဟင်ရန်ကုန်မြို့အနေနဲ့တရင်ပြဖို့ခဲ့တာပေါ့ခင်ဗျာကြာသပတေးနေ့မနေ့အခင် VOA အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတင်ပြချင်တာက1990ရွေးကောက်ပွဲအတွင်းစကိုင်းတိုင်းတမူးမြို့နယ် UNLD ပါတီရဲ့အနံ့ရလွှတ်တော်ကိုယ်စားလှယ်ဖြစ်သူဦးထောင်ခိုထန်းတယောက်ဒီဇင်ဘာ29ကြာသပတေးမနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားပါတယ်သူ့ရဲ့နိုင်ငံရေးခရီးဖြတ်တမ်းမှုတချို့ကိုစူးစီးတင်ပြချင်ပါတယ်ချင်းတိုင်းသားနိုင်ငံသမားတဦးဖြစ်တဲ့ဦးထောင်ကိုထန်းဟာ1990ရွေးကောက်ပွဲတုန်းက UNLD ပါတီရဲ့ကိုယ်စားလှယ်အဖြစ်စကိုင်းတိုင်းတမူးမြို့နယ်ကနေဝင်ရောက်ရှင်းပြိုင်အနံ့ရခဲ့သူဖြစ်ပါတယ်90ရွေးကောက်ပွဲမှာ UNLD ပါတီအနေနဲ့ဝင်ရောက်ရှင်းပြိုင်သူ4ဦးရှိတဲ့အထက်မှာသူတူတည်းသာအနံ့ရခဲ့တာဖြစ်ပါတယ်ဦးထောင်ကိုထန်းဟာရန်ကုန်မြို့အာရှတော်ဝင်ဆေးရုံမှာလာမောင်များစွာဆေးကုသခံယူနေရကနောက်ဆုံးနှလုံးကြောက်ကရောဂါနဲ့ဒီဇင်ဘာလ29ရက်နေ့ညမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်68နှစ်ရှိပြီဖြစ်ပါတယ်။1993ခုနှစ်မှာဆေးဆိုးရွားကကျင်းပတဲ့အမျိုးသားညီလာခံကိုတက်ရောက်ခဲ့ပြီးညီလာခံအတွင်းဖွဲ့စည်းပုံဥပဒေကြမ်းရေးဆွဲရာမှာထောက်ပြဝေဖန်မှုတွေကြောင့်ဖမ်းဆီးထောင်ချခြင်းခံရသူဖြစ်ပါတယ်။စစ်တောင်းလိုင်းရေးတွေရဲ့စစ်ကြောရေးအတွေ့အကြုံနဲ့ပတ်သက်လို့ဦးထောင်ကိုတန်းကသူမကွယ်လွန်ခင်2016ခုနှစ်တုန်းကချင်းဝေါ်မီဒီယာကိုအခုလိုပြောခဲ့ပါတယ်။
ကျွန်တော်ကိုရေကိုဘောင်းမှာရှိတဲ့ရေအပြည့်ထည့်ထားရေအိုးကြီးနဲ့ကျွန်တော်ဘောင်းပေါ်မှာရိုက်ခွဲပြီးတော့ကျွန်တော်လဲသွားတယ်အဲ့ဒီပတိုင်ခင်မှာဘယ်လိုလုပ်တယ်လဲဆိုတော့ကျွန်တော်ကိုလက်ပြန်ကျိုးတုပ်ပြီးတော့ဒူးထောက်ခိုင်းတယ်အဲဒူးထောက်ဒူးထောက်ဆိုတော့ဒူးထောက်တဲ့အခါကျတော့ဒူးစိအောက်မှာတမန်တနေနဲ့ဒူးစိကြားထဲမှာမကြီးစိနှလုံးကိုခုထားတယ်ခုထားတဲ့အခါကျတော့နာလိုက်တယ်မပြောနဲ့တော့နာပြီးတော့ကျွန်တော်မဟာနိုင်တော့အဲ့ခါကျတော့ကျွန်တော်လဲသွားတယ်
ဦးထောင်ကိုတန်းဟာစေအစိုးရလက်ထက်ပြည်ပမှာဖွဲ့စည်းထားတဲ့ NCGUB အစိုးရအဖွဲ့အတွက်လည်းပြည်တွင်းကနေအလုပ်လုပ်ပေးခဲ့သူဖြစ်တယ်လို့ NCGUB ဝန်ကြီးဟောင်းဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ
်ကျွန်တော်မြို့သားညီမအစိုးရရဲ့ပြည်တွင်းဆက်သွယ်ရေးလုပ်တဲ့အခါမှာဆက်သွယ်ရတဲ့ပုဂ္ဂိုလ်တွေထဲမှာသူကတဦးအပါဝင်ဖြစ်ပါတယ်ခင်ဗျကျွန်တော်တို့ NLD နဲ့ရောပြည်ပနိုင်ငံရေးလှုပ်ရှားမှုနဲ့ပါဆက်ဆံခဲ့ရတဲ့ပုဂ္ဂိုလ်ကောင်းတယောက်ဖြစ်ပါတယ်ကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်တို့ဦးတင်ဦးတို့အထိမ့်သိမ့်ခံရတဲ့ကာလတကယ်ကိုနိုင်ငံရေးအကျက်တဲ့အခက်အခဲဆုံးကာလမှာ MLD ဘက်ကနေပြီးတော့အားကိုးရတဲ့တိုင်းရင်းသားနိုင်ငံရေးပါတီရှိပါတယ်ဦးထောင်ကိုထမ်းတို့ UNLD ရောဟာ NLD တို့ပါအံတမအဖြစ်စီခဲ့ပါတယ
်လောလောဆယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေပြီးမြန်မာဒုက္ခသည်အရေးဆောင်ရွက်နေတဲ့ဒေါက်တာရိုဒင်းကဟာတချိန်ကပြည်တွင်းမှာဦးထောင်ကိုထမ်းနဲ့ဆုံခဲ့ပူသူပါဦးထောင်ကိုတန်းကွယ်လွန်မှုဟာဆုံးရှုံးမှုဖြစ်တယ်လို့ဆိုပါတယ
်အခြေခံဥပဒေမူကြမ်းမြောင်းနှစ်ပင်မှာစစ်သက်အစိုးရနေထပြတာကစစ်ကြီးအမြင်ရှိတဲ့လူမှနိုင်ငံတော်တမအလုပ်ရမယ်ဆိုတဲ့ဟာကမြန်မာနိုင်ငံရဲ့တန်း90မှာတဝက်လောက်ရှိတဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုပိတ်ပင်လိုက်တာနဲ့တူတယ်ဒါမတရားတဲ့ကြံ့ထမ်းချက်ဖြစ်တယ်စစ်ကြီးအမြင်ရှိတယ်ဆိုတဲ့ဟာကဒါစစ်သက်စစ်သားပဲဖြစ်နိုင်ရမယ်သဘောဖြစ်တယ်အမျိုးသမီးတွေကတမရမလုပ်ရဆိုတဲ့ပုံစံမျိုးတက်ရောက်ရဆိုပြီးတော့သူတို့အဲ့ဒီမှာဒေါက်တာဖုထန်နဲ့ဦးထောင်ခုထန်ကအဲ့ဒါကန့်ကွက်တဲ့စာရန်တင်ပါတယ်ရဲရဲဝင်းဝင်းတင်ကြခဲ့တဲ့ဟာကျွန်တော်မှတ်မိပါတယ
်ဦးထောင်ခုထန်ကိုမိဘတွေဖြစ်တဲ့ဦးရန်ခိုလွန်းနဲ့ဒေါ်ပီလေးခိုချင်းတို့ကနေ1950ခုနှစ်စကိုင်းတိုင်းလေးရှိမြို့နယ်မှာမွေးဖွားခဲ့ပြီးနောက်ပိုင်းမှာမိသားစုနဲ့အတူတမူးမြို့ကိုပြောင်းရွှေ့သွားတာပါသားသမီးကိုဦးနဲ့ဒုတိယမြောက်သားဖြစ်ပါတယ်1958ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေတင်ချာအဓိကပါသားရနဲ့ဘွေးရခဲ့ပြီးဦးတန်ရေးခင်မှလည်းပါဝင်ခဲ့သူဖြစ်ပါလေခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA ရဲ့တောက်ကြံနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3040 48ပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့EDN 3အင်္ဂလိပ်သင်ခန်းစာနဲ့ကျမရေးခဏကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော
့ပြည်နယ်နှစ်ခုပါမှာတိုင်းစာရာကျော်ရှိတယ်။90ရာခိုင်နှုန်းကျော်ကမြေသိမ်းရာသိမ်းကိစ္စဖြစ်တယ်။မြေသိမ်းရာသိမ်းကိစ္စတောင်မှတတ်မတော်သိမ်း
တိုင်းသားဒေသတွေမှာဘာတွေရင်ဆိုင်နေရသလဲဆိုတဲ့နောက်ဆုံးအခြေအနေကိုနောက်ပိုင်းမှာတင်ဆက်မဲ့တိုင်းရင်သတင်းလွှာမှာအပြည့်စုံနားဆင်နိုင်ပါတယ်။အခုတော့ကျွန်တော်တို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြကြပါမယ်။အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကန်ယူတန်တလျှောက်ဆူနာမီရေလိုင်းတံတင့်ခဲ့တဲ့အလှမ်းဝေးရဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးရေးအစီအစဉ်တွေဟာမိုးအပြင်းထန်ရွာသွန်းနေတာကြောင့်အခက်ကြုံနေရပါတယ်။ဒီအကြောင်းရိုက်တာစတင်းဆောင်းမပေါ်အခြေခံပြီးနန်းလောင်ကပြောပြမှာပါ
။ပြည်ခရက်စနေနေ့ဒီဇင်ဘာလ22ရက်နေ့ကဆူနာမီရေလိုင်းကြီးတွေရုတ်တရက်ဝင်ရောက်လို့လူပေါင်း400ထက်မနည်းသေဆုံးခဲ့ရတဲ့ဒေသမှာနောက်ထပ်သဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်ရမယ့်အလားအလာရှိနေပါတယ်။ဒီဒေသကိုကြီးမားတဲ့လိုင်းလုံးကြီးတွေထပ်ပြီးတော့ဝင်ရောက်လာနိုင်နေဆိုပြီးအာဏာပိုင်တွေကဒီဇင်ဘာလ26ရက်နေ့မှာတတိပေးချက်ထုတ်ပြန်ခဲ့တာပါ။အလံဝေးတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီတွေနဲ့ဆက်ရန်များကြီးတွေပို့ဆောင်ဖို့ကြိုးပမ်းမှုတွေဟာလည်းမိုးအပြင်းအထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဆူနာမီရေလိုင်းတွေဖြစ်ပေါ်စေခဲ့တဲ့အနက်ကရာကတူမီးတောင်ပောက်ကွဲမှုအနေနဲ့တတိပေးချက်ကိုအာဏာပိုင်တွေကအဆင့်တိုးမြင့်တတ်မှတ်လိုက်ပါတယ်။အင်ဒိုနီးရှားဘူမိဗေဒအေဂျင်စီအကြီးအကဲရူဒီရှူရန်ဒါကအခုလိုပြောပါတယ်။Rudi Shwananda ga aku lo pyo bare.
Dilakukanlah evaluasi sehingga tadi per pagi tadi
Dikene mena be lu re ko be lut de niya pyaung shwe ke ya ba de de. Naw bi tadi pe che asin ko le dutiya amyin song asin ko pyaung le thauk pyan lai ba de. Naw tha paw kwe mu phit la nain de lo le khan man tha ba de khmyar.
တံငွေပူတွေမီးအောင်ပောက်ကွဲမှုကထွက်ပေါ်လာတဲ့အစာအနာတွေပင်လယ်ပြင်ထဲပောက်ကွဲကျရောက်နေပြီးကြီးမားတဲ့မီးခိုးပြာဒူတွေလေထဲမှာဆက်လက်ပြန့်လွင့်နေချိန်မှာပဲအင်ဒိုနီးရှားအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကအာဏာရှိတဲ့ဒုတိယအဆင့်ကိုအခုလိုတိုးမြင့်လိုက်တာပါအရက်ဖက်လေးကြောင့်အာဏာပိုင်တွေကလည်းမီးအောင်ပောက်ကွဲမှုဖြစ်ရသေးတဲ့ဝိုင်းပြန်တမ်းမှုတွေမလုပ်ဖို့ညွှန်ကြားထားပါတယ်ရူဒီစရင်ဒါကပဲအခုလိုဆက်ပြောပါတယ်
မ
ီးအောင်ပပလေးကနေ5ကီလိုမီတာအကွာမှာသာအနည်းရဲ့ကင်းတဲ့ဇုံနယ်မြေအဖြစ်ပြောင်းလဲတတ်မှတ်လိုက်ပါတယ်။မနေ့ကတော့မီးတောင်ကနေ2ကီလိုမီတာအကွာလောက်ကိုအနည်းရဲ့ကင်းတဲ့ဇုံနယ်မြေအဖြစ်တတ်မှတ်ခဲ့တာပါ
။မီးတောင်လှုပ်ရှားမှုတွေနဲ့တရေလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ကြိမ်ဆူနာမီရေလိုင်းတွေထပ်မံရက်ခန့်နာတာကြောင့်မီးတောင်ပဝန်းကျင်ကပ်တန်နယ်မြေကိုလည်းအခုလိုတိုးချဲ့တတ်မှတ်လိုက်တာပါ။ဂျာဗာကျွန်းအနောက်ပိုင်းနဲ့ဆူမန္တရာကျွန်းတောင်ပိုင်းဒေသတွေကိုစနေနေ့တုန်းကရက်ခတ်ခဲ့တဲ့ဆူနာမီရေလိုင်းတွေဟာမီးတောင်ပောက်ကွဲရာကရေအောင်မြေပြုံမှုတွေဖြစ်ပွားခဲ့တဲ့အတွက်ရေလိုင်းကြီးတွေဖြစ်ပေါ်ခဲ့ရတာလို့လဲကြွန့်ကျင်သူတွေကယူဆထားပါတယ်။ကြိုတင်တတိပေးချက်မရဘဲနဲ့ရုတ်တရက်ဆူနာမီရေလိုင်းတွေဖြစ်ပေါ်ခဲ့တဲ့အတွက်ဂျာဗာနဲ့ဆူမန္တရာကျွန်းတွေကြားကစန္ဒာရေလက်ကြားတစ်လျှောက်ကနာမည်ကျော်ကန်ချီတွေခီးသွားတွေတဲခိုရာဟိုတယ်တွေအပါအဝင်ကယုံရန်ဒေသကနေရအတော်များများဟာလဲရေထဲမျောပါကုန်ပါတယ်။ဒီဇင်ဘာလ26ရက်နေ့ဟာလွန်ခဲ့တဲ့ဆယ်လနှစ်ကတောင်အာရှဒေသမှာငှတင်းလှုပ်ပြီးတော့ဆူနာမီရေတိုင်းကြီးတွေကြောင့်မြန်မာနိုင်ငံသားတွေအပါအဝင်လူပေါင်း 2,600 ကျော်သေဆုံးပြီးနှစ်တန်းဒီပါအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာပါခင်ဗျာ။အခုတော့နည်းနည်းခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြအောင်ပါ။ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်။ဒီကိမရင်တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက whistle whistle ကကျမတို့မြန်မာအခေါ် whistle blower blower က blow blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ blower blower ကတော့မှုတ်သူပေါ့ရှင်။စကွိုက်ခရူရဲ့တိုက်ရိုက်အသေးပဲကတော့ PC မှုတ်သူပေါ့ ဒီစကားဆင့်တဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကားလို့ဆိုပါလေဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေကိုအတိပေးနိုင်အောင်ဝီစီတာမှုပြီးသတိပေးရကဒီအသုံးဆင့်တဲ့လာတယ်လို့ဆိုပါလေအီဒီမ်ဆိုတဲ့တဝိုက်ဒီဘေကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုပ်ငန်းကဝင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နေတာမျိုးအဂရီလိုက်စားတာမျိုးပြည်သူဘာနာငွေအလွဲတုံးစားလုပ်တာမျိုးအလဟတာဖြုံးပြီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစည်းမျဉ်းတွေချုပ်ဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆလိုတာဖြစ်ပါလေ။ဒီလိုလေအများအဖြစ်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလေလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေ။အမေရိကန်စီရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office. I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရာကိုအတိပေးတင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိအစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီးနှင်းချိုးဖောက်တာအလွဲတုံးစားလုပ်တာမျိုးလုပ်နေတာကိုကို့အတိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြက်ကွင်းညိုတဲ့အကြောင်းကိုတင်ပြထားပါတယ်။ဒါကြောင့်မြက်ကွင်းညိုရတယ်လေဘယ်လိုကောက်ွယ်ကုသနိုင်မလဲဆိုတာကိုကိုဝင်းမင်းကကျွမ်းကျင်ပညာရှင်ဖြစ်တဲ့ဒေါက်တာစိုးဝင်းဦးနဲ့ဆွေးနွေးပြီးတော့တင်ပြထားပါတယ
်။ Okay, ရေပြာသူသူဆရာဝန်ကြီးဒီဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီမြက်ခွေးညိုတာတော်တော်များများဖြစ်လေဖြစ်တာရှိပါတယ်ဆရာဘလူမျိုးကြောင့်ဒီမြက်ခွေးညိုတာဖြစ်ရလဲဆရာ
ဒီမြက်ခွေးညိုတာကတော့ဒါတိတာထင်ရှားတဲ့လက္ခဏာတစ်ခုပေါ့လေဟိုကြည့်လိုက်ရင်မျက်နှာကိုမြင်တော့မျက်နှာမှာလည်းမျက်လုံးနေရာအဓိကောသူကမျက်လုံးအောက်ဘက်မှာညိုနေလို့ဆိုတော့တိတာပေါ့အဲ့တော့လူရဲ့မျက်ခုံပေါ်ကအကြည့်ဗျာဒီကိုယ်လုံးမှာဆိုတော့အပားလွာဆုံးအပြော့ဆုံးဖြစ်ပြီးတော့အစီတစ်ရှူအနည်းငယ်ရှိတယ်ตัวออกมาไอ้တော့ไอ้ตัวป้าล่ะไอ้ด้วยจ้องหมดลูกเยียร้าออกมาชื่อเฟนลูกขอเลยทวยเปลี่ยนย่อฤทธิ์ตัวมาทวยเล็บปัดซีซั่นเนี่ยคาปลาญูญูอย่างผิดละเลยบาไปซอทวยเปลี่ยนย่อซอออกซิเจนเนี่ยมีกองนะออกไซด์มาได้ทวยโหเตลาได้ด้วยจ้องหมดลูกญาแท้สายเองปลาหนั้นๆญูตุตุอย่างผิดสิเลยไอ้တော့เม็ดกองอ่ะป้าได้อาคาจ้ะတော့ไอ้เนลงออกกับไอ้ทวยย่อได้อ่ะทวยโหปลาญูญูอย่างว่าล้ําไม่ยอมเนี่ยเนี่ยဒီတော့အချိန်ကာလကြာလာနဲ့မြသွေးရသွေးပြန်ကြောအပြင်ဘက်ကိုအနည်းငယ်ဆိတ်ထွက်တယ်။အဲ့ဒီအခါကျောင်းမလို့အညိုရောင်ပူကျင်လာပြီးမြကွင်းညူလာရတာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာကြီး။ဘလို့အချောင်းရင်းတွေကြောင့်အခုလိုမျိုးအောက်မှာရှိတဲ့သွေးပေါ့နော်ဒီရေပြားကနေဖြတ်ပြီးတော့မြင်ရလာအောင်ဒီမြကွင်းညူလာဖြစ်ရတာလေဆရာကြီ
း။မြကွင်းညူလာကျင်အဓိကအချောင်းရင်းကတော့၃ခုရှိတယ်ဗျ။ပထမဆုံးတစ်ခုကမျိုးရိုးကီစားကြောင့်နောက်ဒုတိယအချောင်းရင်းတစ်ခုကတော့အောက်မျက်ခွန်မှာရေနဲ့အဆီစုလာတဲ့အတွက်ကြောင့်မြကွင်းညိုတယ်အဲ့နောက်ဆုံးတတိယအချက်ကတော့အသက်အရွယ်အိုမင်းလာတဲ့အတွက်ကြောင့်မလို့မြကွင်းညိုတာဆိုပြီးတော့အဓိကကြောင်းရင်း၃ခုရှိပါတယ်
ให้ก็မျိုးရိုးကြောင့်မြကွင်းညိုတာတော့သိတာတယ်မြတောင်းစုရမှာမြကွင်းညိုရလို့ရှိရင်ကိုယ်လည်းတခြားသူတွေတဲ့မြကွင်းပုံညိုနိုင်ကြည်ရှိတယ်အဲဒုတိယတစ်ခုဖြစ်တဲ့ဒီမြက်ကုံအေးပြာအလွန်ပန်းလာတဲ့အတွက်ကြောင့်မို့လို့မြက်ကုံအောက်မှာအေးစုလာတဲ့ခုနပြောတဲ့သွေးပြန်ကြောတဲ့အကြီးအနှင်းငယ်စိမ့်ထွက်တဲ့ဆိုတဲ့အခါမှာအနှင်းငယ်ဖောင်းလာတယ်ဖောင်းလာတဲ့အခါကျတော့ခေါင်းပေါ်ကအလင်းရောင်ကအေးကျပြီးတော့မြကွင်းကပုံညိုတဲ့လိုမျိုးဖြစ်လာတယ်နောက်နောက်ဆုံးတစ်ချက်ဖြစ်တဲ့အသက်ကြီးလာတဲ့အခါကျမျိုးလုံးတော်ကအကြီးပြငကူပါလာတယ်ပူပြီးတော့ပါလာလာတယ်ပြီးတော့တွဲကျလာတယ်အဲအတွက်အောက်မျက်ခွန်ကဖောင်းလာပြီးတော့မျက်ကွင်းကပူညိုတယ်လို့ဖြစ်လာတာပါအဲမျက်ကွန်ရည်ကလည်းတွန့်လာပြီးတော့ပူညိုလာတယ်ငကူကမှအညိုခံရှိသူတွေကအားကြီးတော့အသက်ကြီးလာတဲ့အခါမှာပူဆူးလာတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးတချို့ကလည်းဓာတ်မတည့်တာကြောင့်မျက်ကွင်းညိုတယ်ဆိုတာမျိုးပြောလို့ရှိပါတယ်ဆရာ
အဲအဲ့ဒါလည်းပြောလို့တော့ရတယ်ဗျာရည်ပြားဓာတ်မတည့်ခြင်းဖြစ်တဲ့လူတွေကမကြခဏတူကမျက်လုံးညာလို့ပြောတယ်ဓာတ်မတည့်ဘူးဆိုတော့ဒီကောင်ကိုရည်ပြားပေါ့ဗျာဥမာတခုခုယူမင်းလည်းရတယ်အဲပုံလေးမုံလေးနဲ့ ठी တွင်းနဲ့ရတယ်မွေးရှည်တဲ့အဝတ်တွေဝတ်လိုက်ရင်လည်းရတယ်နောက်ရာသီဥတီကြောင့်လည်းရတယ်စားကောင်းကြောင့်လည်းရတယ်အဲ့လိုမျိုးရတဲ့အခါမှာဒီကုံလုံးရတဲ့အခါမှာမျက်လုံးရည်ပြာရမ်းပါတဲ့အတွက်ကြောင့်မလို့ပို့ပြီးရတယ်ရတဲ့အခါမှာလေတကူပဲပို့လိုက်ကြအဲ့လိုပြားလိုက်ပို့လိုက်အချိန်ကြာလာတဲ့အခါမှာမျက်ကုံအရောင်ကပြောင်းလဲလာနိုင်တယ်ဗျအဲ့လိုမျက်လုံးကိုကြာကြာပို့လေလေပုံညိုလေလေပဲဖြစ်တယ်အဲရာနာဖြစ်တတ်တဲ့လူတွေပန်းနိုင်ရင်ကြက်ရှိတဲ့လူတွေဒီခါမကြာခဏနှာချိတတ်တဲ့လူတွေကရည်ပြာဓာတ်မတည့်တာရှိတတ်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီလူတွေကသာမန်လူတွေတဲ့မျက်ကွင်းပို့ညိုတတ်တယ
်ဟုတ်ကဲ့ဆရာဒီအေးပြက်လို့ရှင်ရော
အဲတချို့ကပြောကြတယ်ဗျအေးမွားလို့မြကွင်းပုံညိုတယ်လို့ရေတက်နေလို့မြကွင်းပုံညိုတယ်လို့အစားအသောက်ကြောင့်လို့မြကွင်းပုံညိုတယ်လို့အဲ့ဒါမျိုးတွေကြောင့်ဖြစ်သလားဆိုအဲ့ဒါတော့ဖြစ်တာနည်းတယ်ဖြစ်လို့မရှိဘူးလို့ပဲပြောရမယ်ဟိုမြကွင်းညိုတာအဲ့ချိန်အနေများနဲ့ဓာတ်ရိုက်တော့မဆိုင်ဘူးဒါပေမဲ့တခုရှိတာကပင်ပန်းနွမ်းနေနေမယ်ဒါမှမဟုတ်လေအဲ့ချိန်နဲ့လို့လူကပင်ပန်းတယ်လို့ဖြစ်နေမယ်ဆိုရင်တော့မြကွင်းပုံညိုလာတယ်လို့တော့ထင်ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနော်ဒီတခြားအကြောင်းရင်းတွေရောရှိသေးလား
တခြားအကြောင်းရင်းတွေလည်းနည်းနည်းပြောလို့တော့ရတယ်ဥပမာနေရောင်အောက်ကိုပေါ့နော်အမြဲထွက်တဲ့လူတွေကနေလောင်လို့မြကွင်းညိုတတ်တယ်နောက်တစ်ခါကိုဝန်ဆောင်တဲ့အခါမှာကိုဝန်ရင့်လာတဲ့အချိန်ပေါ့နော်အဲ့လိုအချိန်မျိုးနောက်တစ်ခါမိရပေါ်နေတဲ့အချိန်တွေမှာအေးရပူပြီးတော့ပျော့နေတယ်အဲ့လိုအချိန်မှာဟော်မုန်းပြောင်းလဲမှုဖြစ်တော့အေးရပူပြီးပျော့နေတယ်လို့မြကွင်းပုံညိုလာတတ်တယ်နောက်တစ်ခါသွေးကြောကျေစီတဲ့ဆေးတွေကလေမျက်ခုံအောက်ကသွေးကြောကိုပူကျေလာစီတဲ့အတွက်ကြောင့်မလို့ဆေးတွေကြောင့်လည်းမျက်သွင်းပူညိုလာနိုင်တယ
်ဟုတ်ကဲ့ဆရာအခုလိုဒီမျက်ကွင်းညိုတာဖြစ်လာပြီဆိုတော့ဆရာဘယ်လိုမျိုးကုသလို့ရမလဲဆရာ
ရှေ့မှာပြောခဲ့သလိုပဲမျက်ကွင်းညိုတာအဓိကအကြောင်းနဲ့မျိုးရိုးကြောင်းတစ်ခုမျက်ခုံအောက်မှာရေဆူတာအကြောင်းတစ်ခုအသက်ရွယ်ဦးမင်းလာတာအကြောင်းတစ်ခုဖြစ်လို့ဖြစ်တာရှိတဲ့အတွက်ကြောင့်မို့ဒီအကြောင်းရင်းနေရာတော့လုံးဝပျောက်ကင်းအောင်ကုသဖို့မလွယ်ဘူးအဲဒါပေမဲ့ကုသမယ်ဆိုရင်တော့ဒီဒီ acid ပါတဲ့ cream တွေပေါ့ဥမာလမ်းမြာကြီးလို့ရှောက်ကြီးလို့မှပါတဲ့ alpha hydroxy acid လို့ခေါ်တယ်အဲအဲ့ဒီလိုမျိုး acid တွေပါတဲ့ cream တွေညီက cream တွေကိုတွဲလင်းနိုင်တယ်နောက်တစ်ခါထပ်ပြီးလိမ့်နိုင်တယ်ဆို vitamin C ပါတဲ့ cream တွေ serum တွေလည်းရောလင်းလို့ရတယ်အဲ့ဒီဟာတွေရတော့တော်တော်လေးကိုအကျိုးပြုပါတယ်နောက်တစ်ခါအခုခေတ်ပေါ်မှာ stem cell လို့ခေါ်တဲ့ serum တွေရှိတယ်ဗျာအဲ့ကောင်တွေကအသားအရည်ပိုပြီးနူးညံ့စေတယ်အတိပေါ်တော့အားပေးတယ်အိမ်ကောင်တွေလည်းတွဲလို့လို့ရတယ်နောက်တစ်ခါအိမ်တွင်းကုသမှုအနေနဲ့တော့သခွားစည်းတွေကိုအပွင့်လိုက်မျက်ခုံမှာကပ်ပြီးအိပ်ရင်သခွားစည်းမှာပါတဲ့တက်ကမကွင်းညိုတာကိုတက်တာစီတယ်လို့တော့ဆိုတယ်တချို့ကြတော့လေလက်ဖက်အချူချောင်းအိပ်လေးရှိတယ်ကျိုးလေးနဲ့အိပ်လေးအဲ့အားလေးတို့ရေစိမ်ပြီးနှလုံးအောက်မှာကတ်ထားရင်အညိုဖြစ်စေတဲ့ဓာတ်တွေကိုလက်ဖက်ချောင်းအဆုပ်ယူသွားတဲ့အတွက်ကြောင့်မို့လို့နည်းနည်းတက်တာစီနိုင်တယ်ပေါ့နော်ဒါမှမဟုတ်လေမျက်မှန်တက်တဲ့လူတွေဆိုရင်အယောင်ပါတဲ့မျက်မှန်တက်ထားရင်တော့မျက်ကွင်းညိုတာကိုတစိမ့်တစီရတာဖုံးနိုင်တာပေါ့နော်အဲလောလောဆယ်ပွဲတွေပါကြီးရှိတယ်အရေးပေါ်ဆိုရင်တော့အကောင်းဆုံးပြုပြင်နိုင်တာကတော့ makeup concealer လို့ခေါ်တဲ့ cream မှန်မှန်လင်းကျင်း concealer မလင်းခင်မှာ moisturizer ပါတဲ့ eye cream ကောင်းကောင်းကိုမျက်ကွင်းတဝိုက်လက်သက်ကြွယ်လေးနဲ့အသာအရတို့တို့ပြီးတော့မှအဲ့ဒီပုံမှာ concealer brush ကိုသုံးပြီးတော့ concealer ကိုကိုလိုချင်တဲ့နေရာလေးကိုဆွဲပြီးတော့လင်းပေါ့နော်အဲဒီလက်သေးကြွလေးနဲ့တူပြီးတော့ညှိပေါ့နော်။ဘာဖြစ်လို့မျက်ကွန်အောက်က area ကျင်းနေဆိုတော့လျှို့လို့ပါလို့ဆိုရင်ကျန်းနေပြ။အားလည်းပါတယ်။အဲ့တော့လက်သေးကြွလောက်ဆိုရင်သေးပြီးတော့အားစိတ်မပါတော့ညှိလို့ပိုကောင်းတယ်။ပြီးတော့မှ foundation ကိုတူပြီးတော့လေး။အဲပြီးတော့မှ foundation မြဲအောင်လို့ပေါ်က makeup powder အဲ့ဒါလေးတွေစအဲ့ဒါလေးတွေလိမ့်လို့ရတယ်။နောက်တစ်ခြားဟိုစက်တီပါတွေနဲ့ကုသမှုအနေနဲ့ carboxy therapy လို့ခေါ်တယ်။သူကအဲ့မျက်ကွန်အောက်ကိုဒီအက်ကလေးနဲ့ကာဗွန်နဲ့အောက်ဆိုက်ထိုးသွင်းတာပေါ့အဲ့တော့မျက်ကွန်အဲ့နေရာပေါင်းပြီးတော့ကာဗွန်နဲ့အောက်ဆိုက်နဲ့အောက်ဆီဂျင်အဲ့နေရာမှာလဲလဲပြီးတော့မ
မြေပေါ်ညောင်တက်တာစီရလို့ဆိုရဲလုံအားရှင်းချင်းပြောက်သွားမှာတော့ရဲ့ထက်ခဲ့ပါတယ
်ဟုတ်ကဲ့ဆရာကြီးမဖြစ်အောင်ကာကွယ်နေတဲ့အနေထားပါအ
ဲ့ဒါလဲသူကမျိုးရိုးနဲ့ဆိုင်တဲ့ကိုယ့်ရဲ့ဗီဇအခန်းနဲ့ဆိုင်တဲ့အခါကျတော့မဖြစ်အောင်လို့ကတော့အခုအချိန်ထိလုံးလို့မရဘူးဗျ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနားဆင်ရပြီးခုတကတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ပြပါမယ်ထိုင်းအခြေစိုက် BNI Wine တို့သားတွေကစူးစီးတင်ဆက်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တက်မတော်အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရေးဆိုင်ရေးကြေညာပြီးငင်းချမ်းကြီးလူလာတဲ့ဆန္ဒမှုကိုထုတ်ဖော်ဖို့ KNU ကသဘောထားထုတ်ပြန်တိုက်တွန်းထားပါတယ်ပခိုင်တက်မတော် AA နဲ့မြန်မာအစိုးရတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်လာတဲ့ကျောက်တော်မျိုးနယ်ကစစ်ရှောင်ဒုက္ခသည်တွေနေရမပြန်ရေးသေးဘူးဆိုတာနဲ့စစ်မှုမြင်ရတွေကိုမူလပိုင်ရှင်တွေစီပြန်ပေးဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့မွန်ပြည်နယ်ခီးစင်မှာအဓိကပြောဆိုသွားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ဒီမှာမိကလျာမှာပါရှင်သတင်းတွေကိုနိုင်ကွန်အိတ်နဲ့အတူတင်ဆက်ပေးသွားမှာပါသမတော်အနေနဲ့တိုင်းငံလုံးပြစ်ခတ်ရေးစီရီတွေကိုကြီးညာပြီးငင်းကြေးရေးလူလာတဲ့ဆန္ဒမုံကိုထုတ်ဖော်ဖို့ KNU ကတိုက်တွန်းလိုက်ပါတယ်။သမတော်ကာကွယ်ရေးဦးစီးချုပ်ရုံကနေစစ်တမ်းကြီး၅ခုမှာစစ်စင်ရေးရပ်ဆိုင်ထားမယ်လို့ယခုလ27ရက်နေ့ကကြီးညာပြီးနောက်တစ်ရက်မှပဲ KNU ဘက်ကအခုလိုသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်။သမတော်အနေနဲ့ဆန္ဒအမှန်ပြသဖို့တိုင်းငံလုံးအပြစ်ခတ်ရစေပြီးနိုင်ငံရေးဆွေးနွေးပွဲကိုလက်သေးကျကျလှုပ်ဆောင်ဖို့လိုအပ်တယ်လို့ KNU တင်းရည်မှုချုပ်ဗဒိုဇောတာသူမှုကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအားလုံးနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးကိုတဖွဲ့ချင်းလိုက်ဆွေးနွေးညှိနှိုင်းနိုင်ရန်အတွက်စစ်စင်ရေးနေမည်အလိုက်စစ်ရေးဆိုင်ရာလှောက်ရှားမှုများအားလုံးကိုဒီဇင်ဘာလ27ရက်ကနေ2019ခုနှစ်ဧပြီလ30ရက်နေ့အထိရပ်ဆိုင်ပေးထားမှာဖြစ်တယ်လို့တမတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်ဖြစ်ခိုးလုံနေကြတဲ့ဒုက္ခသည်တွေကိုအာဏာပိုင်တစ်ဘက်ကနေရပြန်ခိုင်းပေမဲ့လည်းဒုက္ခသည်တွေနေရမပြန်ရဲပဲဖြစ်နေပါတယ်။ဒီလ24ရက်နေ့ကကြောက်တော်မြို့နယ်ကန်ဆောင်နဲ့တောင်မင်းကလေးရွာမှာခိုးလုံနေကြတဲ့ဒုက္ခသည်တွေကိုခမရ939ကအရာရှိတို့ရောက်ရှိလာပြီးရေချောင်းပြားမှာစည်ရီလှုပ်ရှားမှုမရှိတော့တဲ့အတွက်ဒုက္ခသည်တွေနေရပြန်နိုင်ပြီဖြစ်ကြောင်းပြန်မဲ့ဆိုရင်ဆက်လေတွေစီစဉ်ပေးဖို့ပြောဆိုခဲ့တာပါ။ဒုက္ခသည်တွေဘက်ကတော့သူတို့အနေနဲ့တောတောင်ကူမိခူလှုပ်ရှားတဲ့သူတွေဖြစ်တဲ့အတွက်ပုံမှန်ချင်းတွေကိုမရောက်သေးတဲ့ပြင်စံတယ်ယူခွေကိုစစ်တပ်ကနေတားဆီးထားတဲ့အတွက်နေရပြန်ဖို့ကြောက်ရွံ့နေကြတယ်လို့ကန်ဆောင်ကြီးရွာသားတို့ကပြောပါတယ်။ဒီလဆိုပိုင်းရခိုင်တပ်မတော် AA နဲ့အစိုးရတပ်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားခဲ့တဲ့အတွက်ဘုံလူကျွန်းကြောက်ကုန်နဲ့ဗုဒ္ဓတော်မြို့နယ်တွေမှာစစ်ဘေးဒုက္ခသည်2000ကျော်ခူးလှုံနေကြရပါတယ်။
စံပြီမြောက်ပိုင်းတီဘောမြို့နယ်နာမခေါ်အုပ်စုတွန်ချမ်းရွာနယ်ခိုင်ဝေးရွာမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP SSA နဲ့ RCSS SSA တပ်ဖွဲ့တို့ကြားပြစ်ခတ်တိုက်ခတ်မှုဖြစ်ပွားခဲ့တာကြောင့်ဒေသခံလူထု300ကျော်နေရခန့်နေဆုတ်ခွာနေကြရပါတယ်။တိုက်ပွဲဟာဒီဇင်ဘာလ24ရက်နေ့မနေ့ပိုင်းကစတင်ဖြစ်ပွားခဲ့တာကြောင့်ရွာသားတစ်ဝက်ကနာမခေါ်ဖုန်ကြီးကျောင်းမှာစစ်ဘေးရှောင်နေပြီးကျန်တစ်ဝက်ကတော့နောင်ကော့ဖုန်ကြီးကျောင်းမှာခိုးလုံနေကြရပါတယ်။တိုက်ပွဲကလက်နက်ကြီးတစ်လုံးတုံချမ်းရွာထဲကျတာကြောင့်နေအိမ်တစ်လုံးမီးလောင်ပျက်စီးသွားပြီးဖုန်ကြီးကျောင်းသဆောင်လည်းပျက်စီးခဲ့ကြောင်းလူသူထိခိုက်ဒဏ်ရာရမှုတော့မရှိကြောင်းစစ်ဘေးရှောင်တွေကပြောပါတယ်။ဒီဇင်ဘာလ27ရက်နေ့ကအစိုးရတမတော်ကာကွယ်ရေးဦးစီးချုပ်ရုံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အပြန်အလှန်တိုက်ခိုက်ခြင်းဒေသခံတိုင်းရင်းသားတွေအပေါ်အနိုင်ကျင့်ခြင်းမပြုလုပ်ဖို့တာဝန်ယူထိန်းသိမ်းရမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းတိုက်ခိုက်မှုကတော့မရက်စဲနိုင်သေးပါဘူး
။ရှမ်းပြည်နယ်မြောက်ပိုင်းမူဇယ်ဘက်ကိုမောင်းနှင်လာတဲ့ရှစ်တန်းပြန်သတ်မတော်ရင်သားတွေကိုကုခံမြို့နယ်နမ်ဖက်ကရွာကြားဗန်ကျော်တောင်ဆက်မှာခြုံငူတိုက်ခိုက်ခံရပြီးသတ်မတော်ဘက်ကနှစ်ဦးထိခိုက်ကြဆုံးမှုရှိခဲ့တယ်လို့နမ်ဖက်ကမြစ်တာရှင်လူမှုကူညီရေးတင်နိုင်ကဦးကျော်ဝင်းကပြောပါတယ်။ဒီလ20ရက်နေ့ကအမည်မသိစီစစ်စဲတိုင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကနေခြုံငူတိုက်ခိုက်ခဲ့တာပါ။လက်ရှိအဲ့ဒီဒေသမှာမြောက်ပိုင်းမှာမိတ်လက်နက်ကိုင်ဖွဲ့တွေကနေအခြေပြုလှုပ်ရှားနေကြတာဖြစ်ပြီးတမတော်နဲ့မကြာခဏဆိုလိုစစ်ရေးရထိတွေ့မှုဖြစ်ပွားနေတယ်လို့ဦးကျော်ဝင်းကပြောပါတယ်။
ကိုကံမြို့နယ်အတွင်းမှာအစိုးရအတွက်နဲ့NCAP ရဲ့လက်မှတ်မရေးသူရသေးတဲ့တိုင်းပလောင်တပ်ဖွဲ့တီအန်အယ်လီကချင်လိုလိုင်းဖွဲ့ကိုင်အူမြောက်ပိုင်းရှမ်းပြည်တပ်မတော် ဖေဖော်ဝါရီလ23ရက်နေ့မှာကြာရောက်မယ်။မွန်မျိုးသားနေ့ဘဟုခန်းနာကိုပဲခူးမျိုးပေါ်မှာကျင်းပသွားမှာဖြစ်တဲ့အတွက်လုံချုံရေးနဲ့ကျမရေးပိုင်းမှာပဲခူးတိုင်းဒေသကြီးအစိုးရဖွဲ့မှတာဝန်ယူမှာဖြစ်တဲ့အပြင်စက်ငွေသိန်း 133ထောက်ပသွားမှာဖြစ်ပါတယ်။နှစ်စဉ်တပုတ်တွင်လမ်းပြကျော်တရနေ့မှာကြာရောက်တဲ့မွန်မျိုးသားနေ့ခန်းနာတွေကိုမွန်လူမျိုးတို့မိမိတို့ရောက်ရှိရာဒေသမှာကျင်းပလေးရှိတယ်လို့မွန်မျိုးသားနေ့ဘဟုခန်းနာကိုလည်းနှစ်စဉ်တမျိုးနယ်စီလှည့်လည်ကျင်းပခဲ့ပြီးပြီးခဲ့တဲ့နှစ်
ကယင်းပြည်နယ်ဖအံမြို့နယ်ဇာတပင်ကြီးရွာမှာစီကားတိုင်မြိုက်စွာကျင်းပခဲ့ပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဒီဇင်ဘာလ14ရက်နေ့မွန်ပြည်နယ်ခီးစင်မှာဆွလွမြေရွာတွေကိုမူလပိုင်ရှင်တွေစီကိုပြန်ပေးဖို့အဓိကထားပြောဆိုသွားတာပါ။အစိုးရကလည်းဆွလွမြေရွာဟာတကယ်မူလပိုင်ရှင်လက်ထက်ရောက်ရှိမှုနည်းနေတယ်လို့
လေယာဉ်နဲ့ပတ်သက်ပြီးတိုင်ကြားမှုတွေရှိနေစေအခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။ဆွလွမြေရာတွေကိုမူလပိုင်ရှင်တွေစီပြန်ပေးဖို့ဝန်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ကဝန်ပြည်နယ်အစိုးရဖွဲ့နဲ့အစိုးရဌာနဆိုင်ရာဝန်ထမ်းများတွေ့ဆုံပွဲမှာပြောကြားခဲ့တာပါ။
တမရရဲ့ဒီကိစ္စမှာလယ်မြေတိုင်းကိစ္စတွေမြေယာပိုင်ဆိုင်မှုပုံစံခွင့်ထုတ်ပေးတဲ့ကိစ္စတွေကိုမကျေနပ်တဲ့နဲ့တရားရုံးဆုံးဖြတ်ချက်တွေကိုလက်မခံနိုင်တာတွေအဆအရှိတဲ့တိုင်းစား89စောင်းလက်ခံရရှိခဲ့တယ်လို့လည်းမွန်ပြည်နယ်ထွေအုပ်ရုံးကသိရပါတယ်။တမရကတိမ့်စီခဲ့ပြီးတမရဦးတိမ့်စိန်လက်ထက်က
အစိုးရပြန်နေဆွလွတ်ပေးတဲ့လယ်မြေတွေပြန်ရသေးတဲ့တထောင်မြို့နယ်တမန်ကြီးရွာမှာလယ်သမားဦးဖိုးလာကအခုလိုပဲဆိုသွားပါတယ်။မြေတွေမတရားသိမ်းကြလို့လာပြီးတော့ကောင်းဆိုတာတမန်ကြီးကလည်းတမန်သိမ်းသိမ်းလက်ထက်တော့ဆုံးခဲ့တဲ့မြေတွေပြန်မရဘူး။တမလော်ကပြည်သေးကဆုံးခဲ့တဲ့မြေတွေပြန်မရဘူး။ခက်ခက်ခါခါတောင်းလာခဲ့တယ်။ဒီနေ့တော့တမန်ကြီးမှာတောင်းတာနဲ့ဟိုကတောင်းတယ်။တမန်ကြီးဦးမြ
ဖြစ်တယ်လို့အများအားဖြင့်နေရာကိစ္စတိုင်ကြားတာတွေဖြစ်တယ်လို့ Mumpy Luke Foundation, Simangain Prada, go among up.
In an Kubama Tainza Yajo, she. I Tainza Yajo, ye, Konazaga no Jojo, meeting I think is at it. Meeting I think is at Tama, Tamaro Tane, meeting I think at Mihaipa. So as a Tamaradi don't appear, meeting I think is at go, Diga Tamaro Tane, meeting I think is at go. Taka, Pawan, Pishin, Vida Pupon, and Nita, take me to ya.
Mumpy Luke Foundation, half for my bigger at the damn part then. ပါမြပြောင်းလဲနေလို့လဲခေါင်းစဉ်နဲ့ထုတ်ဝေခဲ့တဲ့အစီရင်ခံစာမှာတော့မွန်ပြည်နယ်မှာ2020ခုနှစ်ထိလူခွေရေးချိုးဖောက်မှု39ရာခိုင်နှုန်းရှိတဲ့ထဲမှာလဲယာမီတင်းစီတာကုမ္ပဏီတွေကြောက်မိုင်းဖောက်လုပ်တာရေလုံးငန်းခွင်တွေကလူခွေရေးချိုးဖောက်မှုတွေနဲ့တက်ငယ်မတိုင်းတွေပုံမိုးတိုးပွားလာတာလို့ထုတ်ပြန်ထားပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့နယ်အင်းတောင်ကျေးရွာမှာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ALDပါတီဘဟုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးခင်တမ်းမောင်ဟာမိမိရဲ့နေအိမ်မှာတယောက်တည်းရှိနေစဉ်ဒီဇင်ဘာလ24ရက်နေ့ညက7:00တမားရဲ့အနီးကလှုပ်ကြံမှုကြောင့်တေဆုံးခဲ့ရပါတယ်။ဒီလှုပ်ကြံမှုအဓိကတရားခံကိုမသိသေးပေမဲ့အမှုမှန်ပေါ်ပေါက်ရေးအတွက်ဆက်လက်လှုပ်ဆောင်သွားမယ
ကြံခံရတဲ့အကြောင်းကိုကျေးရွာသားတို့ဖြစ်သူဦးအောင်မသိန်းကအခုလိုပြောပါတယ်
။ဟောဒါကတော့စဉ်းစားပါတယ်။အင်းဟိုလိုကခံရတယ်ပါ။ကျွန်တော်တို့လည်းအခုကဒီမှာတော့ဒီကွန်ပြင်းပါလေ။အဲဒီမှာအင်းပါပဲဒီကဘလုံးဝဒီဖြစ်နေတဲ့ခါမှာဟိုလောက်ကြံခံရတယ်ပါ။ဒီကလောက်ကြံလာဆိုတော့လည်းမဖြစ်ပါဘူးကျွန်တော်တို့က
။လောက်ဖွာကြိုက်ဖားလက်ကျရခိုင်ဒီမိုကရေစီဖွေးလျှောက် ALD ပါတီကောက်ဆောင်တူလေးဖြစ်သူဦးလှမ်းမန်းက ဥခိန်သက်မောလှုပ်ကြံခံရတာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
လှုပ်ကြံခံရတဲ့အကြောင်းရင်းတော့ကျွန်တော်တို့လည်းမသိဘူးဗျအဲမဲ့သူကတော့ခြေထဲပြဿနာရှိတယ်ကျွန်တော်တို့မကြောက်ဘူးမသိဘူးကျွန်တော်ကနိုင်ငံရေးလှုပ်တာတာသူတို့နဲ့သူနဲ့လှုပ်တာတာကြာပြီ2012ခုနှစ်ကလေးကသူကနိုင်ငံရေးသမားဖြစ်နေကျွန်တော်တို့တခိုင်းကြီးမှုကြီးဒုတိယချိန်ကျန်တဲ့လူသားသာတဲ့သူကဒီကြိုတဲ့တပါတီပေါင်းတဲ့အချိန်မှာ GNP ထဲမှာလည်းဘိုးကွန်ပြည်ဝင်တယောက်ဖြစ်တယ်ပြီးမှသူကဒီကုက္ကရာရွေးကန်တယ်ပြီးရင်ကျွန်တော် GLD ကနေ2019ခုနှစ်မှာ GLD ကတည်ဖြစ်လာတယ
်ဦးခင်သက်မောင်ဟာဒီဇင်ဘာလ24ရက်နေ့ညကမိသားစုတွေရွာကလူပွဲကိုတော့နေတဲ့အတွက်မိမိနေအိမ်မှာတယောက်တည်းတီဘွေကျင်းရင်အိမ်ဆောင်နေစားဦးကောက်ကိုသနဲ့နဲ့အပိုက်ခံရတာပါဦးခင်သက်မောင်ဟာကြောက်စရာအငြင်းစားတိုးဖြစ်တယ်လို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဒုတိယအကြိမ်ဖွဲ့စည်းကလေးကပါဝင်သူတိုးဖြစ်ပြီး2015ခုနှစ်တိုင်းမှာတတိပုဂ္ဂလလွှတ်တော်အမဲ့အပြည့်ဝန်ရောက်ချိန်ပြိုင်ခဲ့တဲ့အတွက်ဒေသအတွင်းမှာလူသိများသူတဦးလိုလေသိရပါတယ်အခုလိုဗဟိုကော်မတီဝန်တဦးလှုပ်ကြံခံရတာနဲ့ပတ်သက်ပြီးပါတီဖက်ကအမှုမဲ့ပွားအောင်လှုပ်ဆောင်သွားမယ်လို့လည်းဦးလှမြင့်ကအခုလိုစပြောပါတယ
်မတရားပေါ်နိုင်အောင်ဆိုကျွန်တော်တို့ပါတီဖက်ကအရှုံးစားမယ်ပေါ့ဗျာဘာဖြစ်လို့ကျွန်တော်တို့ရဲ့ဗဟိုကော်မတီဝန်တရားသတ်ခံမယ်ဆိုတာကကျွန်တော်တို့ပါတီရဲ့လုံးမဲ့တဲ့ဆိုင်ကလေးဒီဟိုင်းချီနဲ့ပဲဆိုင်နေဒီလိုမင်းမဲသိရမျိုးကျင်းပတဲ့ညကလာပလုံးကကျွန်တော်ရဲ့အိုင်ဒီတွေမှာဆိုတော့ဒီလူသားချုပ်စုကဖြစ်ဖို့မှာပေါ့
ဦးခင်သက်မောလှုပ်ကြံခံရတဲ့အနေမှာသနဲ့သမားအသုံးပြုထားတဲ့ကိုမမကြေခွန်တစ်ခုနဲ့ကြေဖူးတစ်ခုကိုသတ်သိခံအဖြစ်တွေ့ရှိထားပြီးမြေပုံမျိုးမှရေးစခန်းမှာလူသဲမှုနဲ့အမှုဖွင့်ထားတယ်လို့လည်းသိရပါတယ်အခုလိုလုံရမျိုးဟာဒေသတွင်းမှာတရားဥပဒေစိုးမိုးမှုနဲ့လုံခြုံမှုမရှိတဲ့အကြောင်းကိုပြသနေပြီးမြေပြည်ပုဂ္ဂိုလ်အဖွဲ့အစည်းကလုံတည်ဖြစ်စေဒီလုံရဟာအကျဉ်းဖတ်လုံရဖြစ်တယ်လို့လည်း ALD ပါတီကကြေညာချက်ထုတ်ပြီးရှုတ်ချထားပါတယ်
ဆက်ပြီးတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တမတော်အနေနဲ့တနိုင်ငံလုံးပြစ်ခတ်ရစီရေးကိုကြီးညာပြီးငြိမ်းချမ်းရေးလိုလာတဲ့ဆန္ဒမွန်ကိုထောက်ဖော်ဖို့ KNU ကသဘောထားထုတ်ပြန်တိုက်တွန်းထားပါတယ်ရခိုင်တမတော် AA နဲ့မြန်မာဆွေရတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်လာတဲ့ကြောက်တော်မျိုးနယ်ကဆစ်ဆောင်ဒုက္ခတွေတဲ့ကိုအာဏာပိုင်တွေဘက်ကနေရပြန်ခိုင်းနေပေမဲ့မပြန်ရဲသေးတဲ့အခြေအနေမှာရှိနေပါတယ်
ကရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ။ VOA ကိုအကြံပြုစာရေးသားခြင်းတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီလိုသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ။
အမေရိကန်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံက IS စစ်တွေ့ကြောအဖွဲ့ခွဲပြောခွင့်ရသေဆုံးသွားကြောင်းအတည်ပြုနိုင်ခဲ့တယ်လို့အာဖဂန်က IS အဖွဲ့ခွဲကိုချေမှုန်းမှုစ조사မှုတွေအောင်မြင်မှုပိုရနေတယ်လို့အမေရိကန်ကပြောပါတယ်။အာဖဂန်က IS အဖွဲ့ခွဲပြောခွင့်ရဆူဒန်အဇစ်အဇမ်ဟာဒီဇင်ဘာ23တနင်္လာနေ့ကအာဖဂန်နိုင်ငံနန်ဂါဟာခဲလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ရရှိသူကချက်တဲ့ဗီးနေမှာပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုမှာနောက်ထပ် IS စစ်သွေးကြွတအူးပါတည်ဆုံခဲ့တာပါဒီတိုက်ခိုက်မှုကိုအာဖဂန်ရာရှိတွေကပထမဆုံးချိန်ဖြစ်တဲ့လူသိရှင်ကြားသတင်းထုတ်ပြန်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုအတွင်းအရတားတည်ဆုံမှုလည်းမရှိဘူးလို့ပြောပါတယ်အစမ်းမှာသူ့ရဲ့ကိုရန်တော်၃ယောက်နဲ့တူတည်ဆုံခဲ့တာဖြစ်ကြောင်းအာဖဂန်နစ္စတန်နိုင်ငံတည်ထိုင်ဌာနဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောပါတယ်ဒါပြင်အစမ်းမှာအရတားတွေကိုတိုက်ခိုက်ဖို့အတွက်လူသိစုဆောင်မှုတွေတက်တာဝန်ရှိသူတအူးလို့လည်းပြောပါတယ် IS ကိုရာဆန်ခေါ် ISISK လို့ခေါ်တဲ့ဒီအကြမ်းဖက်ဖွဲ့ကိုအမေရိကန်နဲ့အာဖဂန်တပ်ဖွဲ့တွေရဲ့ချေမှုန်းမှုမှာတိုးတက်မှုတွေရှိနေတယ်လို့အမေရိကန်စစ်တော်မတ်တွေကိုပန်တဂန်စစ်ဌာနချုပ်ကတင်သွင်းတဲ့လေးလက်ပတ်အစင်ခံစားထွက်လာပြီးခဲ့တဲ့နောက်မှာအခုလိုလေကြောင်းတိုက်ကနေတိုက်ခိုက်မှုတွေဖြစ်ပေါ်လာတာပါAmerican Bureau ဆိုရအစောလုပ်ငန်းတချို့ရာရက်ဆိုင်နေတာမနေ့ကချက်တပြင်းနေအထိပါဆို6ရက်ကြာသွားပါပြီအခုဒီလုပ်ငန်းတွေပြန်ပြီးလက်ပတ်ဖို့တရင်ကောင်းမကြရသေးပါဘူးထိုင်းနိုင်ငံဆူဖန်ဘူရီကင်းကကြံကင်းနဲ့ပျောက်ဆုံးသွားတဲ့နှစ်သားကလေးငယ်ကိုအင်ကာနီကပြန်တွေ့ရကတေဆုံနေပုံကိုချပြီးတွေးရသားရမဟုတ်ဘူးလို့တန်လျက်ရှိတဲ့အတွက်သူ့မိဘတွေအတွက်ကလေးငယ်အလံကိုဒုတိယအချိန်မြောက်ပြန်ပြီးခွဲစိတ်ဆစ်ဆေးဖို့လုပ်နေပါတယ်။လူလူစစ်တမ်းကောက်ချက်အစ်တစ်ခုအရအမေရိကန်သမ္မတဂရွန်ဟောင်းမီရှယ်အိုဘားမားကအမေရိကန်ပြည်သူရဲ့ကမ္ဘာမှာအလေးစားအားကျမှုခံရသောအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့18နှစ်အတွင်းသမ္မတဂရွန်ဟောင်းတူလည်းဖြစ်ပြီးတော့နိုင်ငံတကာဝန်ကြီးလည်းလုပ်ခဲ့တဲ့ Hillary Clinton ကလေးစားအားကျမှုအခမ်းအနားဆုံးအမျိုးသမီးတွေရဲ့စီးရင်နဲ့မှာထိတ်ဆုံးမှရှိခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။တောက်ကြနေမနေ့ပဲ6နိုင်ရည်9နိုင်ထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကို line no meter 30 40 48နဲ့ line lap 190တို့ကနေတင်ဆက်ခဲ့တာပါ။ဆောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.